Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American အသံရဲ့2024ခုနှစ်ဖေဖော်ဝါရီလ3ရက်စနေညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတက်ရိုက်ဆက်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင်အခုစနေတနင်္ဂနွေမှာလိုင်းလက်မီတာ190ကလည်းဖန်ယူနားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လင့်ခြင်းအတွင်းတက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဂျော်ဒန်မှာစစ်သား3ယောက်သေဆုံးခဲ့ရမှုအတွက်အမေရိကန်ကအီရန်နဲ့ဆီးရီးယားမှာလက်စားချေတိုက်ခိုက်မှုတွေပြုလုပ်ခဲ့ပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီမှာတနင်္လာနေ့ကျရင်မြန်မာအရေးတည်ထက်ဆွေးနွေးပွဲပြုလုပ်ဖို့ရှိပါတယ်ဒီသတင်းတွေအပအဝင်တခြားထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူတင်ပြပေးပါမှာခင်ဗျာ
ဟုတ်ကဲ့ပါကိုဇောင်းဝလိုက်ဒီသတင်းတွေအပီမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ထဲမှာငွေမဲခွာချမှုမြန်မာတချို့ထိုင်းမှာဖန်ဆီးခံလာရပါတယ်ဒီသတင်းပေးပို့ချက်အပြီးအပတ်စဉ်ကဏ္ဍတစ်ခုမှာတော့ကမ္ဘာစစ်ဖြစ်တဲ့အထိအန္တရာယ်ကြီးခဲ့တဲ့လက်ရာစုအမျိုးသားနိုင်ငံရေးဝါဒီမြန်မာမှာလည်းဥထောင်လာနေတာကိုသုံးသက်သူက
တိုင်းပြည်အတွက်လည်းအန္တရာယ်ကြီးတယ်အသုံးချတဲ့စစ်တပ်ခေါ်တပ်မတော်မှလည်းပဲပုံရိပ်ကဆိုးတဲ့ဆိုးစီတယ်ဗုဒ္ဓဘာသာရဲ့အရှိန်အဟွာကလည်းညှို့မိန်စီတယ်
ဒီစနေညအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒုသန်စီစဉ်နောက်ဒီမိုကရေစီလူခွင့်နဲ့ခပြိုင်ကဘာပြီးရင်အာရှနိုင်ငံရေးလျှာစီးပွားဥရယာသည်နဲ့သတင်းတွေတဲကသုဒ္ဓစီစဉ်တွေဆက်တိုက်လာဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုစောဝင်းလှိုင်နဲ့ပြောပြပေးပါပါခင်ဗျာ
ဂျော်ဒန်နိုင်ငံကအမေရိကန်စစ်တပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့ဝင်3ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအီရန်ပံပိုးထားတဲ့အဖွဲ့တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းနဲ့တောက်ကြနေကတိုက်ခတ်ခဲ့ပါတယ်။နောက်ထပ်လည်းတိုက်ခတ်မှုတွေထပ်လုပ်သွားအောင်မယ်လို့အင်ဂျူရောအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောကြားခဲ့ပါတယ်
။ United States does not seek conflict with Iran or in the broader Middle East, but as President Biden has made clear, we will not hesitate to defend our people.
အမေရိကန်အနေနဲ့အီရန်နဲ့ပဋိပက္ခဖြစ်အောင်လုပ်တာမဟုတ်သလိုအရှေ့လယ်ပိုင်းဒေသတွေမှာပဋိပက္ခတွေမကျေပြန့်စေချင်ပါဘူး။ဒါပေမဲ့အမေရိကန်ပြည်သူတွေကိုကာကွယ်ဖို့တုံ့ဆွန့်သွားမှာသွန်ဆုပ်သွားမှာမဟုတ်တယ်လို့အမေရိကန်တွေကိုထိကပ်အောင်လုပ်သူဘသူကိုမဆိုကြက်ရအချိန်နေရာမှာတိုက်ခတ်ဖို့လက်နေမှာမဟုတ်ဘူးလို့တောက်ကြနေကတိုက်ခတ်မှုအပြီးမှာအင်ဂျူရောအမျိုးသားလူမျိုးရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောကြားခဲ့တာဖြစ်ပါတယ်။အီရန်နိုင်ငံကတော်လိုင်းရေးတံပြန်အထူးတပ်ဖွဲ့တွေနဲ့သူတို့နဲ့ဆက်နွယ်နေတဲ့လက်နက်ကိုင်အဖွဲ့တွေရဲ့ပစ်မှတ်ပေါင်း85ခုတဲ့မင်းဲကိုလေကြောင်းတိုက်ခတ်မှုတွေလုပ်ခဲ့တယ်လို့အရှေ့လယ်ပိုင်းဆိုင်ရာအမေရိကန်စစ်တပ်ကုတ်ကဲရေးဌာနချုပ်ကသတင်းထုတ်ပြန်ပါတယ်။အမေရိကန်ပြည်ထောင်စုကနေတော့တဲ့တာဝေးပြည့်ဘုံကျဲလေရင်တွေအပါအဝင်စစ်လေရင်မျိုးစုံကိုအုံပြတိုက်ခိုက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြပါရယ်မိနစ်30လောက်ကြာတဲ့စစ်စင်ရေးအတွင်းအီရန်နိုင်ငံကနေရာ3ခုနဲ့ဆီးရီးယားနိုင်ငံကနေရာ4ခုမှာရှိတဲ့ပစ်မှတ်တွေကိုအတိအကျထိမှန်အောင်ပြစ်နိုင်ခဲ့တယ်လို့ပူတွဲစီအိုစီချုပ်များရဲ့စစ်စင်ရေးဆိုင်ရာညွှန်ကြားရေးမှူးဒုတိယဗိုလ်ချုပ်ကြီးဒေါက်ကလပ်ဆင်းစ်ကပြောပါရယ်ဒီတိုက်ခိုက်မှုတွေမလို့ခင်အီရတ်ကိုကြိုတင်အသိပေးခဲ့တယ်လို့လည်းအမေရိကန်တာဝန်ရှိသူတွေကပြောပါရယ်သူ့ရဲ့ညွှန်ကြားချက်အရတိုက်ခိုက်ခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဂျိုးဘိုက်ဒန်ကလည်းပြောကြားခဲ့ပါရယ်ခင်ဗျာ
ကာဇာအီဂျစ်နယ်ဆက်လူထုတက်တဲ့ရာဖာမြို့ကိုအစ္စရေးဒီနေ့လေကြောင်းကတိုက်ခိုက်ခဲ့တာမှာသေဆုံးမှုရှိခဲ့တယ်လို့ဆိုပါရယ်ဒါပေမဲ့ဗနယောက်တီဆုံးပြီးဗနဦးထိခိုက်တံရရတဲ့ဆိုတာကိုတော့အတိအကျမသိရသေးပါဘူး။ Hamas ချက်မှတ်ရေးဌာနကထုတ်ပြန်တဲ့စာရင်းတွေအရအစ္စရေးနိုင်ငံအတွင်း Hamas တို့ဝင်ရောက်တိုက်ခိုက်ခဲ့တဲ့အောက်တိုဘာ9ရက်နေ့စတဲ့ဒီစစ်ပွဲကြောင့်ဂါဇာမှာတည်ဆုံသူပါလက်စတိုင်းရေအတွက်ဟာ 28,100 ကျော်သွားပြီလို့ဆိုပါတယ်။အခုချိန်အထိထိခိုက်တံရရသူအရေအတွက်ကတော့ 6,600 ကျော်သွားပြီလို့ဆိုပါတယ်ခင်ဗျာ။
ကုလသမဂ္ဂလူမျိုးရေးကောင်စီမှလာမယ့်တနင်္လာနေ့ဖေဖော်ဝါရီလ9ရက်နေ့မှာမြန်မာအရေးတည်ထောင်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ဒေသဆန်တော်ချိန်မနေ့7နာရီမှာဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အရက်သားတွေပေါ်အကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူခွင့်ရေးကိုလေးစားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လျှောက်လှမ်းဖို့ကုလသမဂ္ဂလူမျိုးရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကဖေဖော်ဝါရီလ1ရက်အာနာသိန်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြေညာချက်ထုတ်ပြန်တောင်းဆိုပြီးရပ်ပိုင်းအတွင်းမှာပဲအခုလိုလူမျိုးရေးကောင်စီရဲ့မြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်တာလည်းဖြစ်ပါတယ်တနင်္လာနေ့ပြုလုပ်မဲ့လူမျိုးရေးကောင်စီစည်းအဝေးမှာမြမအရေးဘယ်ကိစ္စတွေကိုအဓိကထားဆွေးနွေးကြမယ်ဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ဒါပေမဲ့အခု 2024ခုနှစ်အတွင်းမြန်မာနိုင်ငံကဒုက္ခသည်တွေကိုလူသားဆန္ဒမှုအကူအညီတွေပေးဖို့အတွက်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကအမေရိကန်ဒေါ်လာတန်1000နီးပါးအကူအညီတောင်းခံထားတဲ့အကြောင်းကုလသမဂ္ဂလူသားချင်းဆန္ဒမှုဆိုင်ရာညှိနှိုင်းရေးမှူးရုံး UNOCHA ကပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲပြောဆိုထားပါတယ်။ဒါဟာမြန်မာနိုင်ငံအတွင်းကပြည်တွင်းနေရာဆွန့်ခွာထွက်ပြေးနေကြရသူတွေအတွက်မကြုံစဖူးတဲ့ငွေကြေးပမာဏအများအပြားကိုအကူအညီပေးရေးအဖွဲ့တွေကတောင်းဆိုတာဖြစ်ပါတယ်ခင်ဗျာ။
ကမ္ဘောဒီးယားဝန်ကြီးချုပ်ထိုင်းမရောက်ခင်လေးမှာပဲထိုင်းကကမ္ဘောဒီးယားတပ်ခံ3ကိုဖမ်းလိုက်ပါတယ်။ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်မနက်ထိုင်းနိုင်ငံကိုမရောက်လာခင်ရက်ပိုင်းလိုမှာပဲထိုင်းအာဏာပိုင်တွေကအခုလိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့လူခွင့်အဖွဲ့တွေကပြောလိုက်တာပါ။အခုဖမ်းခံရသူ3ဦးထဲကတူဖြစ်သူခွန်ယူရယာဟာအစိုးရစန့်ကျင်ရေးလှုပ်ရှားမှုတွေကြောင့်ကမ္ဘောဒီးယားမှာနိုင်ငံအကျဉ်းသားဖြစ်နှစ်ကြိမ်ဖမ်းဆီးထိန်းသိမ်းခံခဲ့ရသူလည်းဖြစ်တယ်လို့ဆိုပါတယ်။ဖမ်းဆီးခံခဲ့ရတဲ့ဒုတိယမြောက်တွေကတော့ကမ္ဘောဒီးယား Candlelight Party ကအကြီးအကဲရရှိတူဖြစ်ပြီးဖက်စီခံရတဲ့တတိယမြောက်လူကတော့ကမ္ဘောဒီးယားလူငယ်ကွန်ရက်အဖွဲ့ကဖဖရာဆိုသူဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ VO American အသံရဲ့ဖရိုင်လာ3ရက်စနေညအထူးခြားဆုံးသတင်းတွေကိုကိုစောဝင်လိုက်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်ပါငွေမဲခွာချမှုမြန်မာတချို့ထိုင်းမှာဖန်ခံလိုက်ရတာပါထိုင်းနိုင်ငံတဲမှာမြန်မာတွေပါဝင်အိန္ဒိယနိုင်ငံကသူတွေကိုပြစ်မှတ်ထားတဲ့ငွေလိမ်တဲ့အွန်လိုင်းလောင်းကစားလုပ်ငန်းတွေလုပ်နေတဲ့ GoFood ကွန်ရက်ကိုထိုင်းအထူးစုံစမ်းရေးဌာနကစတင်နှိမ့်နေနေပါတယ်ဖေဖော်ဝါရီလနေ့မှာစတင်တဲ့စစ်စင်ရေးတွင်ငွေကြေးခွာချမှုအခွန်လိမ်မှုတို့နဲ့လောလောဆယ်ဖန်ဆီးထားသူတွေထဲမှာမြန်မာတွေလည်းပါတယ်လို့ထိုင်းသတင်းတွေမှာဖော်ပြကြပါတယ်ဖီယိုတရင်တော်မဲရေးမှာပြောပြပေးပါအောင်ခင်ဗျာ
အွန်လိုင်းကနေတရားမဝင်ချဲထီလုပ်ငန်းတွေကိုလုပ်ပြီးငွေပြူငွေမဲခွာချနေတဲ့ကိုဖုဆိုတဲ့ကွန်ရက်ကိုထိုင်းအထူးစုံစမ်းရေးဌာန DSI ကစတင်နှိမ့်နှင်းနေတာမှာဖေဖော်ဝါရီလ1ရက်နေ့ကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေခဲ့တယ်ဆိုပြီး DSI ကသတင်းထုတ်ပြန်ထားပါတယ်ရှာဖွေစစ်ဆေးမှုတွေအတွင်းတချို့ကိုလည်းဖမ်းဆီးခဲ့ပါတယ်ဘသူတွေကိုဖမ်းဆီးခဲ့တယ်လဲဆိုတာကိုတော့ DSI ကမဖော်ပြပေမဲ့ဖမ်းဝရမ်းထုတ်ထားတဲ့ထိုင်းနဲ့မြန်မာနိုင်ငံသားနှစ်ခုလုံးခံယူထားတဲ့ Grand Admiral တထေးကျွန်းဟိုတယ်ပိုင်ရှင်ဦးကျော်လွင်ပါဝင်နေတယ်ဆိုပြီးထိုင်းကလာတဲ့သတင်းတွေမှာဖော်ပြကြပါတယ်။၁၈ဦးကိုဖမ်းဝရမ်းထုတ်ထားတဲ့ထဲက9ဦးကိုဖမ်းမိထားတယ်ဆိုပြီးဒီကနေ့ဖေဖော်ဝါရီလ3ရက်နေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအထူးစုံစမ်းစစ်ဆေးရေးဌာနဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကအခုလိုထိုင်းဘာသာနဲ့ပြောကြားခဲ့ပါတယ
်ပတ်ချုပန်ได้รับรายงานว่าได้จับกลุ่มตัวทั้งหมด7รายครับณปัจจุบัน
တနည်းရှိသူ18ဦးထဲက9ဦးကိုဖမ်းမိထားပြီဖြစ်ပါတယ်အဓိကတရခံဟိုတယ်ပိုင်ရှင်ကိုတော့ဖမ်းမမိသေးပါဘူးဖမ်းမိသူတွေထဲမှာသူ့ရဲ့လက်ယုံတဦးနဲ့ဇနီးတွေတို့ပါဝင်နေတယ်ဆိုပြီးပြောသွားတာဖြစ်ပါတယ်သူကဟိုတယ်တစ်ခုပိုင်ရှင်လို့ပြောသွားပေမဲ့နာမည်ကိုတော့ထုတ်ဖို့ပြောပြခြင်းမရှိပဲထိုင်းနိုင်ငံသားဖြစ်ခံယူထားတဲ့မြန်မာဖြစ်တယ်လို့သာပြောပါတယ်မြန်မာနိုင်ငံဘက်ကိုတိမ်းရှောင်သွားတယ်လို့လည်းအထူးစုံစမ်းစစ်ဆေးရေးဌာန DSI ရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ယူထနာပရိဒန်ကပြောပါတယ်ခုဖူးကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့လည်းဆက်ဆက်နေတယ်ဆိုပြီးအထူးစစ်ဆေးရေးတာဝန်ရှိသူတွေကပြောပါတယ
်မီယူ23ဘတ်တူပစုံ1ก็คือเพื่อทราบแล้วก็จับกลุ่มบุคคลตามหมายจับ
အခုလိုမျိုးတန်လျာရှိသူတွေရဲ့နေအိမ်တွေကိုဝင်ရောက်စစ်ဆေးခဲ့ရတာကထိုင်းဆိုရဖမ်းဝရမ်းထုတ်ထားတဲ့တရားခံတွေကိုရှာဖွေဖို့နဲ့သူတို့ရဲ့ပိုင်ဆိုင်မှုတွေကိုစစ်ဆေးသိမ်းဆည်းဖို့ဖြစ်တယ်ဆိုပြီးပြောသွားတာဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်နေ့ကရနောင်နွန်ထပူရီနဲ့ဘန်ကောက်စတဲ့ခရိုင်တွေကနေရာပေါင်း28နေရာကိုဝင်ရောက်ရှာဖွေမှုတွေအတွင်းဇိမ်ခံကားတွေအသုံးဆောင်ပစ္စည်းတွေလက်ဝတ်ရတနာတွေအပြင်လက်နက်တွေကိုပါတပ်တွေအဖြစ်သိမ်းဆည်းခဲ့တယ်ဆိုပြီး DSI ရဲ့ထုတ်ပြန်ချက်မှာဓာတ်ပုံနေနဲ့တကွဖော်ပြထားပါတယ်။ကိုဖုလောင်းကစားကွန်ရက်ဟာစီမံခိုလုပ်ငန်းတွေနဲ့အခွန်ရှာမှုတွေနဲ့လည်းဆက်နွယ်ချိတ်ဆက်နေတာမှာလွန်ခဲ့တဲ့10နှစ်ကျော်အတွင်းစီမံခိုလုပ်ငန်းတွေကနေဘတ်ငွေတန်ပေါင်း1000ဘူးလောက်အခွန်ရှောင်ပြီးငွေမဲခွာချခဲ့တယ်ဆိုပြီးထိုင်းအထူးစုံစမ်းရေးဌာနကလည်းပြောပါတယ်ဒီအမှုနဲ့ပတ်သက်လို့လဲဆက်လက်စုံစမ်းနေတယ်လို့လဲသတင်းထုတ်ပြန်ထားပါတယ်ရှင်
။ငွေမဲခွာချမှုနဲ့မြန်မာတချို့ထိုင်းမှာဖန်ခံခဲ့ရတာမရေးမှာပြပြခဲ့တာပါ။အခုတော့စနေညပတ်စဉ်ကဏ္ဍတွေဇက်တိုက်ပါ။ပထမဆုံးကတော့ဒုအသံစီစဉ်ပါ။ ဒီတစ်ပတ်မှာတော့ကိုကျင့်သိခါကြောင်တိုက်ခိုက်ခံရနေသူတွေအကြောင်းကြောထားပါတယ်။ဆေးရနာသိမ်းမှုဆန့်ကျင်ပြီးလက်လက်ဆွဲကင်နေကြတဲ့အမျိုးသမီးငယ်တွေကိုစစ်တပ်ထောက်ခံတဲ့လူမှုကွန်ရက်တွေပေါ်မှာအသေးဖြတ်တိုက်ခိုက်နေတဲ့အကြောင်း Frontier မြန်မာပြောပြထားပါတယ်ခင်ဗျာ
။ဖုန်းဆက်ပြီးတော့ပြောတာပေါ့ငိုပြီးပြောတယ်အကောင့်လေးပုံလေးနောက်ပြီးတော့အဲ့ဒီသူအိမ်လေးစားရီဖုန်းနံပါတ်ဒီအကောင့်ရဲ့ link နေအကုန်လုံးသူတို့တွားပြီးတဲ့အခါကျတော့ဟန်ကြီးက Telegram မှာတင်လိုက်တယ်
အမျိုးသမီးရဲ့အသက်ဘဲအရွယ်အပိုင်းချောင်းဖြစ်အမျိုးသမီးငယ်ငယ်အမျိုးသမီးအသက်ကြီးကြီးဘဲအရွယ်အပိုင်းချောင်းမှာပဲဖြစ်ဖြစ်လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုအများကြီးပြောဆိုတာမျိုးတွေပုံပြီးတော့မှတွေ့ရပါတယ
်စစ်ပွဲတွေကိုမြေပြင်မှာတွေမကပဲတရက်အချက်လက်တွေဝါရဖြန့်ချီတွေနဲ့ပါဆင်နွှဲနေကြတာပါဖေဖော်ဝါရီလ2021ဆရာနာသိမ့်မိကလေးကစစ်တပ်နဲ့အတိုက်ခံအင်အားစုနှစ်ဖက်စလုံးကသူတို့ရဲ့အပြိုင်ဘက်အင်အားစုတွေကိုအွန်လိုင်းပေါ်ကနေဝေဖန်တိုက်ခိုက်မှုတွေလုပ်ခဲ့ကြပါတယ်လိလာချက်တွေအရဆိုရင်တိုက်ခိုက်မှုတွေဟာအထူးသဖြင့်အမျိုးသမီးတွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတယ်လို့ဆိုကြပြီးဒီလိုလှုပ်ဆောင်မှုတွေထဲမှာဆိုရင်တော့စစ်တပ်လိုလားသူအုပ်စုတွေရဲ့လှုပ်ဆောင်တဲ့ပုံစံတွေကအဆိုးဆုံးဖြစ်တယ်လို့ဆိုကြပါတယ်မင်္ဂလာပါရှင်မြန်မာနိုင်ငံတဝမ်းကလူခွေရင်းနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒိုးတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Foundation Hero တဲကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒိုးတန်ရဲ့အလွတ်တန်းသတင်းတောက်ခင်းနှင်းဖြူစိုးကဆက်လက်တင်ဆက်ပေးသွားမှာပါ။ဆောင်းမအတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်။အစာပိုင်းတော့ကတော့ကိုကပထမဆုံးခံရတဲ့တစ်ခေါက်နှစ်ခေါက်သုံးခေါက်လောက်ကတော့ငိုတယ်အိပ်ရတယ်လေးတယ်အဲ့ခါကျရင် online ကိုလုံးဝပိတ်လိုက်တာနှစ်ရက်သုံးရက်လောက်ကအဲ့လောက်ရှိအောင်မှဖြစ်ခဲ့တဲ့အခြေအနေကြီးရှိရပါတော့အမြင်နဲ့ငုံနေကြရနောက်ပိုင်းကျတော့
ဒီမှာနင်ကောင်းဖြစ်တယ်ဘာမှမစားမတောက်တော့ဘူးနော
်မမ်မီမောဟာအသက်20ကျော်ပဲရှိသေးတဲ့အမျိုးသမီးငယ်တယောက်ပါအွန်လိုင်းပေါ်မှာနိုင်ငံရေးနဲ့ပတ်သက်ပြီးဆွဆွဲရတယ်အသက်ရေဖြတ်တိုက်ခိုက်မှုတွေကိုကြုံတွေ့ရပြီးတဲ့နောက်မှာတော့နင်မကောင်းဖြစ်ပြီးအိမ်ရလဲတလလောက်လဲနေခဲ့ပါတယ်2021အနာသိမ့်မှုမတိုင်ခင်တုန်းကတက္ကသိုလ်ကျောင်းသူတယောက်ဖြစ်ပြီးအောင်မြင်တဲ့စီးပွားရေးလုပ်ငန်းရှင်တယောက်ဖြစ်ဖို့အိမ်မက်တွေရှိခဲ့တဲ့သူပါအနာသိမ့်ပြီးတဲ့နောက်ဆန္ဒပြပွဲတွေမှာပါဝင်ခဲ့ပြီးလက်ရှိအချိန်မှာတော့ CDM ပါဝင်သူတွေနဲ့စစ်တပ်ဆင့်ကျင်အင်အားစုတွေအတွက်ရမုံငွေရှာဖွေပေးနေသူတို့ဖြစ်ပါတယ်။ဒါတွေကြောင့်မေသူမကစစ်တပ်ထောက်ခံတဲ့အုပ်စုတွေအတွက်ပြစ်မှတ်ဖြစ်လာခဲ့ပါတယ်။စစ်တပ်ထောက်ခံတဲ့သူတွေဟာသူမရဲ့လူမှုကွန်ရက်ဆာမျက်နှာတွေအောက်မှာ comment ပေးတာတွေသူတို့ရဲ့ Telegram channel တွေမှာမဟုတ်မမှန်သတင်းဖြန့်တာတွေပြုလုပ်ကြပါတယ်။အထူးသဖြင့်သူမကယောက်ျားရဖို့ကြောင့်တော်ရဲဝင်ပြီးစစ်တပ်ဆန့်ကျင်သူတွေကိုထောက်ပံ့တာကဗီဇလိုချင်လို့လုပ်တာဖြစ်ကြောင်းအစရှိသဖြင့်လိမ်ပိုင်းဆိုင်ရာကိုဦးတည်ပြီးအသက်ရေဖြတ်မှုတွေပြုလုပ်လာကြတာပါဒါရင်မကသေးပါဘူးဗန္နာရေးပိုင်းကင်နေတဲ့သူမကိုငွေကြေးအရှုပ်ရှင်းတွေရှိတယ်လို့ဆွဆွဲတိုက်ခိုက်ကြပါတယ်ဒီလိုတိုက်ခိုက်မှုတွေကသူမဘဝအတွက်စိတ်ဒဏ်ရာတွေပါအဆိုဆုံးကတော့သူမဆွေမျိုးသားချင်းတွေမိဘမောင်နှမတွေနဲ့စစ်တပ်ထောက်ခံသူတွေကဒီလိုဆွဆွဲထားတာတွေကိုယုံနေကြပါတယ်အဲ့ဒါတွေကြောင့်ပဲသူမနဲ့သူ့မိသားစုကြောင့်ဝေးကွာစေခဲ့ပါပြီ
။ဆွေမျိုးသားကြီးနဲ့မိဘရေတော့အခုတည်းရဲ့ပြည်တွင်ဝေဖန်တဲ့စကားသံကြားရပေါ့နော်။အခုစဉ်ကြီးလည်းပြည်တွင်ဝေဖန်တဲ့ညီမကိုအမွေဖျက်တဲ့တရားလုပ်တာပေါ့နော်။ညီမမိသားစုမှာညီမရဲ့အုပ်သေးခြုံထွက်ပြီးတော့ဒီလိုကြီးလုပ်နေတဲ့အတွက်သူ့ရညီမကိုပြစ်ပေးလိုက်တဲ့ပုံစံမျိုးပေါ့နော်။ဟိုညီမအခုစဉ်ကြီးတခါမှနောက်လာရတာမျိုးတော့မရှိဘူးရှင်။
တချို့အွန်လိုင်းမှာတိုက်ခိုက်ခံရမှုတွေကဒီထက်ပိုဆိုပါတယ်။အသက်24နှစ်အရွယ်မချူချူကဒုနာပြုတ်ဆရာမတယောက်ဖြစ်ပြီးအနာသိမ့်ပြီးတဲ့နောက်မှာတော့အကြမ်းမဖက်အာဏာဆန့်ကျင်ရေးလှုပ်ရှားမှု CDM မှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့အထွေထွေသပိတ်ပေါင်းစပ်ညှိနှိုင်းရေးအင်အားစု GSCB ရဲ့ကော်မတီဝင်ဖြစ်လာခဲ့တယ်လို့ဆိုရှယ်မီဒီယာမှာတက်ကြွစွာပါဝင်လှုပ်ရှားခဲ့ပါတယ်။သူမကိုစစ်တပ်ကြောထောက်နောက်ခံပြုထားတဲ့လူမှုကွန်ရက် channel ကနေအသက်ရေဖြစ်ုံသာမကသူမလို့ဆွဆွဲပြီးလိမ်ပိုင်းဆိုင်ရာဗီဒီယိုတွေဖြန့်ဝင်ခဲ့တာပါတကယ်တော့အဲ့ဒီဗီဒီယိုမှာပါဝင်နေတဲ့အမျိုးသမီးကသူမနဲ့တူတဲ့သူတယောက်ပါဒါရင်အားမရသေးပါဘူးသူမရဲ့အိမ်လေးစာတွေကိုဂရုတွေမှာဖြန့်လိုက်တာပါဒီကိစ္စကသူမကိုအရှိုက်ကိုထိမှန်စေခဲ့ပါတယ်
ဖုန်းဆက်ပြီးတော့ပြောတာပေါ့ငိုပြီးပြောတယ်အကောင့်လေးပုံလေးနောက်ပြီးတော့အဲဒီသူအိမ်လေးစားရဖုန်းနံပါတ်ဒီအကောင့်ရဲ့ link နေအကုန်လုံးသူတို့တွားပြီးတဲ့အခါကျတော့ဟန်ငယ်က Telegram မှာတင်လိုက်တယ်အကောင့်လေးလည်းအခုဆိုရှင်အိမ်မှာနေလို့မရဘူးရှောက်ထွက်သွားပြီးအလောက်ကိုလည်းမစင်းရတော့ဘူးအဲ့လိုမျိုးနေထိုင်မျိုးတွေရှိရပေါ့နော်နေရ
တော့အဲ့လိုမျိုးအနေနဲ့ရှောင်လိုက်ရတယ်ပေါ့ရှောင်လိုက်ရတဲ့သဘောပေါ့ရှောင်လိုက်ပြီဆိုတော့အလုပ်တွေမှစင်းလို့မရတော့ဘူးပေါ့
သူမကြောက်မယ်ဆိုရင်လည်းကြောက်ချင်စရာပါပဲမြန်မာဝိနက်စ်ရဲ့စစ်တမ်းတွေအရာဆိုရင်ဘေးအန္တရာယ်ဖြစ်စေလို့ရည်ရွယ်ချက်နဲ့တပားသူရဲ့ကိုယ်ရေးအချက်လက်တွေကိုထုတ်ဖော်ရေးသားတဲ့ post တွေရဲ့လေးပုံတစ်ပုံကျော်လောက်ကဖမ်းဆီးခံရတာပြစ်ဒဏ်ချမှတ်ခံရတာတွေရှိတယ်လို့ဆိုပါတယ်စစ်တမ်းအရာသူတို့ထုတ်ပြန်ထားတဲ့လိပ်စာတွေပေါ်မူတည်ပြီးလိုက်လံဖမ်းဆီးတာတွေလည်းရှိတယ်လို့ဆိုပါတယ်ဒါအပြင်အကြမ်းဖက်မှု post တွေရဲ့အနည်းဆုံး50ရာခိုင်နှုန်းဟာနိုင်ငံရေးမှာပါဝင်တဲ့အမျိုးသမီးတွေကိုအန္တရာယ်ဖြစ်စေလို့ရည်ရွယ်ချက်နဲ့ကိုယ်ရေးအချက်လက်တွေကိုဖော်ထုတ်ရေးသားကြောင်းပါရှိပါတယ်မြန်မာဝိတ္တရဲ့နောက်ထပ်ထုတ်ပြန်တဲ့အစီရင်ခံစာမှာတော့အဲ့ဒီလိုအဖွဲ့တွေကပြီးခဲ့တဲ့နှစ်ဧပြီကပစီကြီးလေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးရသူတွေကိုစာနာကြောင်းရေးသားထားသူအယောက်20ရဲ့ကိုယ်ရေးအချက်လက်တွေကိုဖော်ထုတ်ခဲ့ပြီးအဲ့ဒီထဲက17ယောက်ကဖမ်းဆီးခံခဲ့ရတယ်လို့ဆိုပါတယ်။မတူတူကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကသူမရဲ့ဘဝကိုအလဲပြောင်းဖြစ်စေခဲ့ပါတယ်။သူမနဲ့သူမရဲ့ချစ်သူတို့ဟာအလုံးနဲ့မိသားစုကိုစွန့်ခွာပြီးနိုင်ငံရဲ့တခြားဒေသကိုရွှေ့ပြောင်းခဲ့ရပါတယ်။ဒါပေမဲ့သူမလုံခြုံနေလို့မခံစားရသေးပါဘူး
။လုံးဝအခုချိန်ထိညမဆိုလို့ရှင်တော်ရုံအိတ်မပြောတော့ဘူး။အဲ့ခါကျတော့ညီမအနေထားနဲ့ဘယ်လိုဖြစ်သွားလဲဆိုတော့ဟိုရုပ်ပိုင်းဆိုင်ရာထိခိုက်မှုတော့မရှိမယ်။စိတ်ပိုင်းဆိုင်ရာမှာဆိုလို့ရှင်တော့ညမဆိုလို့ရှင်ညီမအခုလုံးဝအိတ်မပြောတော့ဘူး။မနဲ့မိုးလင်းပြီးဆိုညီမမနဲ့9နိုင်6နိုင်လောက်မှာဒါအတိညီမရဲ့အိတ်ချိန်ဖြစ်သွားတယ်။
The Beautifier on Diversity Network ကသတင်းတူသတင်းမတွေအမုန်းစကားတွေနဲ့လူမှုကွန်ရက်ကတိုက်ခိုက်တာတွေကိုစောင့်ကြည့်နေတဲ့အဖွဲ့တစ်ခုပါ။အဆိုဆုံးကတော့ကျူးလွန်သူတွေကစစ်တပ်ကိုထောက်ခံတဲ့ Telegram Channel တွေဖြစ်တဲ့ဟန်ငယ်ဦး၊ကကဟန်၊ကျော်စွာတို့ဖြစ်တယ်လို့အဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူမတ်စင်မာကပြောပါရယ်။
ဒီစစ်ကောင်စီဘက်ကပြောတာဒီမှာဆိုလို့ရှင်အများစုကဒီလိမ်မိုင်းဆိုင်ရာအရာတိုက်ခိုက်တာပုံပြီးတော့များတယ်ပေါ့ဥပမာနိုင်ငံတော်ရဲ့တိုင်ပင်ခံဒေါက်ဆန်းစုကြည်လိုမျိုးဆိုရှင်ဟိုလင်းယောက်ျားရွေးချယ်မှုမှာဖြစ်ဖြစ်သူ့ရဲ့အိမ်နောက်ဘက်ရွေးချယ်မှုမှာဖြစ်ဖြစ်ဒါဒီနိုင်ငံသားအောင်ရွေးတယ်ဆိုတာကိုပြောတဲ့အပြုဒါမျိုးသူကဒီဟိုအမျိုးသမီးရဲ့အသက်ဘယ်အရွယ်အပိုင်းချောင်းဖြစ်အမျိုးသမီးငယ်ငယ်အမျိုးသမီးအသက်ကြီးကြီးဘယ်အရွယ်အပိုင်းချောင်းမှာပါဖြစ်ဖြစ်လိမ်မိုင်းဆိုင်ရာစော်ကားမှုတွေကိုအများကြီးပြောဆိုတာမျိုးတွေပုံပြီးတော့မှတွေ့ရပါတယ်
ဒါပေမဲ့ဝန်နေစရာကောင်းတာကဒီလိုမျိုးယုံရင်ကြမ်းတဲ့နဲ့စော်ကားတိုက်ခိုက်မှုတွေကိုပြုလုပ်နေတာဟာစစ်ကောင်စီဘက်ကတခုတည်းမဟုတ်ပါဘူး။နေဦးတော်လှန်ရေးကိုထောက်ခံသူတွေကစစ်တပ်ထောက်ခံတဲ့အမျိုးသမီးတွေ CDM မှာပါတဲ့ဝန်တန်းအမျိုးသမီးတွေကိုတိုက်ခိုက်ပြောဆိုနေရရှိတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံကပြောရေးဆိုခွင့်ရှိသူနန်းမုံမုံကပြောပါတယ်။
ကျောအမျိုးသမီးတွေကိုဆွဆွဲတာအမုန်းစကားပြောဆိုတာလိမ်မန်းဆိုင်ရာတိုက်ခိုက်တာကဘက်နှစ်ဖက်လုံးမှာရှိသွားတာဖြစ်သွားတာပါဒီမိုကရေစီဘက်တော်သားများကလည်းနန်စီဒီယန်ဖြစ်တဲ့အမျိုးသမီးចောင်းစီယာများများကိုတိုက်ခိုက်တယ်ဟိုစစ်တပ်လော်ဝီများကလည်းတော်လိုင်းအင်အားစုကအမျိုးသမီးတွေကိုလိမ်မန်းဆိုင်ရာတိုက်ခိုက်တယ
်အတာကလူမှုကွန်ရက်မှာတိုက်ခိုက်ခံရသူနောက်တူပါသူကတော့မျိုးဦးတော်လိုင်းရဲ့ဘက်ကနေတိုက်ခိုက်တာကိုပထမဆုံးလက်တွေ့ခံစားရသူဖြစ်ပါတယ်သူက LGBT တက်ကြွလှုပ်ရှားသူတို့ဖြစ်ပြီးစစ်အာဏာသိမ်းဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်ခဲ့ပါတယ်။အဲဒီနောက်မှာတော့သူမဟာတော်ရဲကိုထွက်ပြေးတင်ဆောင်ခဲ့ရပါတယ်။ခုခံတော်လည်းတပ်ဖွဲ့ဝင်နေတဲ့အတူစစ်သည်တွေတက်ရောက်ခဲ့ပြီးတခါတည်းမှာစိတ်မသက်သာစရာတွေကြုံတွေ့ခဲ့ရတယ်လို့ပြောပြပါတယ်။
ဒီတော့ရဲမှာနေခဲ့တဲ့ကာလမှာလဲကျမကိုယ်တိုင်အစာပိုင်းမှာဒီလိုကျူးလွန်ခံရမှုမျိုးရှိပါတယ်။ဘာကြောင့်လဲဆိုတော့လူတွေက LGBT လို့မြင်လိုက်တာနဲ့အဲ့ရပေါ်ကိုတံပီးဆွဲသွေးကြပါတယ်။ LGBT တွေကဒီအဲ့ရပေါ်မှာပဲလိင်စိတ်လိင်ကိစ္စတွေနဲ့ပဲထုံမွန်းနေရယ်လိင်စိတ်တွေနဲ့ပဲဒီအမြဲတမ်းตายရနေတဲ့လူတွေလို့ဟိုတွေးထင်ကြရပေါ့နော်။ဒီလိုတွေးအမြင်တွေအတွေးအထင်တွေကြောင့်မလို့ပဲ LGBT တွေဟာဒီလိင်ကိစ္စအတွက်လွယ်ကူတယ်လို့ထင်ပြီးတော့ခါကြလက်တက်ဆန်းခြင်းမျိုးတွေကျမကြုံတွေ့ခဲ့ရပါတယ်။
အွန်လိုင်းမှာအလွယ်သုံးစားပြုလုပ်တဲ့ post အများစုကတော့စစ်တပ်ထောက်ခံသူတွေဘက်ကဖြစ်တယ်လို့သုတေသနစစ်တမ်းကဆိုပါတယ်။မြန်မာဝိနက်ရဲ့အစီရင်ခံစာအရဆိုရင်တော့90ရာခိုင်နှုန်းကျော်ရှိနေပါတယ်။သူတို့ရဲ့ရည်ရွယ်ချက်တွေကနိုင်ငံရေးမှာတက်ကြွစွာပါဝင်တဲ့အမျိုးသမီးတွေကိုနှုတ်ဆက်နေဖို့ဒါမှမဟုတ်လျှို့ဝှက်စွာနေထိုင်ဖို့ပါ။ဒါပေမဲ့လည်းအဲ့ဒီလိုလုကင်နာတွေကသူတို့အပေါ်တက်ရောက်မှုမရှိနေဘူးလို့ဒုအသင်နဲ့စကားပြောခဲ့တဲ့အမျိုးသမီးတွေကဆိုကြပါတယ်။အသက်20အရွယ်မိမွန်ကတော့သူ့အလုံးနဲ့သူ့တာဝန်တွေကိုထမ်းဆောင်ရင်းတော်လှန်ရေးမှာဆက်လက်ပါဝင်သွားမယ်လို့ဆိုပါတယ်
ငါလုံးဆရာရှိရငါမမှန်ကန်နဲ့လုံမယ်အဲ့ဒါတွေကိုငါကောင်းနေမထင်နိုင်ဘူးငါချင်းပြီးနေငါချင်းနေပုတ်တယ်ဆိုပြီးတော့မင်းကြီးလေးမမဟုတ်ရောကြားလေးရဆိုတော့အဲ့လိုပြောခံရရှိရအဲ့တော့တကယ်ကြီးနေအားလုံးကတွေ့လို့ရှိရင်ပြောပြောပဲနေပြီးအဲ့ကိစ္စတွေကိုတနေ့တော့ပြောပြီးဟာတလို့ပဲပြောပြီးတော့မေးလိုက်တယ်ဒီတိုင်းလေးပဲအဲ့လိုလာပြောတဲ့လူတွေ ignore လုပ်လိုက်တာအဲ့လိုမျိုးလေးပဲရှိရဆို
ဒိုတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှာထုတ်လွှင့်မယ်ဒိုတန် podcast ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ကိုချင်းသိခါတိုက်ခိုက်ခံရသူတွေအကြောင်း Frontier မြန်မာအဖွဲ့ကပြပြခဲ့တာပါ။အခုတော့ Democracy လူခွင့်နဲ့ခက်ပြိုင်ကပါအစီအစဉ်မှာလက်ရာဆွန်နိုင်ငံရေးအန်ဒီယကိုပြောထားပါတယ်။လက်ရဆွန်နိုင်ငံရဲ့အကြောင်းဒုတိယကမ္ဘာစစ်ဖြစ်ခဲ့ရတယ်လို့အရှေ့လေပိုင်းမှာလည်းစစ်မီးပြန့်ခဲ့ပါတယ်။ဂျာမနီ၊အမေရိကန်နဲ့မြန်မာနိုင်ငံကလက်ရဆွန်နိုင်ငံရဲ့အန်ဒီယနဲ့ဆန့်ကျင်မှုတွေကိုဦးတမောင်တန်းပြောပြပေးပါအောင်ခင်ဗျာ
။ Schlimm sein Dorn im Auge. In jüngster Zeit haben sich allerdings die Verhältnisse verschärft. Am 11.
Diamant! Diamant! Erinnern!
ဒီမိုကရေစီလူခွင့်ရေးအတွက်ဖြစ်ပြန်ကမ္ဘာမှာအနေရှိလာတာကတော့လက်ရဆောနိုင်ငံရေးဖြစ်ပါတယ်။ဒီနိုင်ငံရေးဟာအမေရိကန်ဥရောပအရှေ့လေပိုင်းကနေအာရှအထိပြန်လည်ခေတ်စားခေါင်းထောင်လာတာကိုတွေ့ရပါတယ်။လင်းနှစ်ထဲဝင်လာခဲ့တဲ့မြန်မာနိုင်ငံရဲ့အာဏာသိမ်းမှုဟာလည်းလက်ရဆောနိုင်ငံရေးနဲ့ဆက်နွယ်နေတာပါ။ဒီဘက်မှာတော့အဲ့ဒီလက်ရဆောနိုင်ငံရေးကိုတပ်ပြတ်တဲ့လှုပ်ရှားမှုတွေကြောင့်ထင်ပြခြင်းမလဲ။ဒီကလေးရဲ့တပ်တပတွေတွေလက်ရဇောနိုင်ငံရေးစန့်ကျင်မှုဆန္ဒပြပွဲတွေဂျာမနီနိုင်ငံတော်လောမှာဖြစ်ပွားခဲ့ပါလေအစိုးရတွေရဲ့စီဝေးမှာဂျာမနီကနေလူတွေကိုအုံလိုက်ကျင်းလိုက်တိုင်းပြည်ကပြန်နှင်ထုတ်ပယ်စီမံကိန်းပေါ်ထွက်လာပြီးတဲ့နောက်အခုလိုလူတွေတောင်းချီတဲ့ဆန္ဒပြပွဲတွေဖြစ်ပေါ်လာခဲ့တာပေါ့ဇန်နဝါရီ22ရက်မြူနစ်မြို့ကဆန္ဒပြပွဲမှာဆိုရင်လူသိန်းဝန်းကျင်ရှိမယ်လို့ရဲတပ်ဖွဲ့ကခံမှန်းတဲ့အကြောင်းဂျာမနီနေစီသတင်းစာစုတော့ကျဆိုင်တင်လာဆိုပါလေ။ဂျာမန်မှာဖြစ်တဲ့နိုင်ငံသားတွေနေထိုင်ရေးပေါ်လက်ရဆုံးပါတီ AFT ပါတီဝင်တွေကဆွေးနွေးခဲ့ကြတဲ့သတင်းကိုဇန်နဝါရီလ10ရက်နေ့မှာ Corrective သတင်းမှာဖော်ပြခဲ့ပြီးတဲ့နောက်လက်ရဆုံးစန့်ကျင်လှုပ်ရှားမှုဖြစ်ပေါ်လာခဲ့တာပါ။နေရင်ဘူးယူတဲ့နေရာကိုလူပြုမဟုတ်တဲ့ရွှေပြောင်းနေထိုင်သူတွေကသိမ်းယူတော့မဲ့ချက်စီချက်ရှိတယ်လို့လက်ရဆုံးနိုင်ငံရေးသမားချို့ကပြောကြပါလေ။အရှေ့ဂျာမနီမှာလုပ်ခဲ့တဲ့ဒေသဆိုင်ရာရွေးကောက်ပွဲသုံးခုပါတော့ AFD ပါတီရဲ့ထောက်ခံမှုကပခိုင်မာဆုံးဖြစ်လာတာကိုလည်းတွေ့ရပါတယ်။ဂျာမန်ဝန်ကြီးချုပ် Olaf Scholz ကဇန်နဝါရီလ16ရက်နေ့မှာအခုလိုပြောခဲ့ပါတယ်
။ Ich sage es in aller Deutlichkeit und Härte.
Kaschinzen ကျွန်တော်ပြောပါမယ်။လက်ရအစွန်းရောက်တွေကကျွန်တော်တို့ဒီမိုကရေစီကိုတိုက်ခိုက်နေကြပါတယ်။သူတို့ကကျွန်တော်တို့ရဲ့စီလုံးမှုကိုဖျက်ဆီးခြင်းကြပါတယ်။လျှို့ဝှက်ညီလာခံတစ်ခုမှာအဲ့ဒီအစွန်းရောက်တွေကတိုင်းပြည်တွေကနေလူသန်းပေါင်းများစွာကိုနှင်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်။ဒီမှာနှစ်ပေါင်းများစွာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့ကြတဲ့မိသားစုတွေကိုကျွန်တော်တို့ရဲ့အိမ်နီးချင်းတွေလှုပ်ဖို့ကံပက်တွေကျောင်းတုံးကတငယ်ချင်းတွေစေယုံနေနဲ့လူနာစောင့်ရှောက်ရေးဂေဟာတွေမှာအလုလုနေကြတဲ့အမျိုးသားတွေနဲ့အမျိုးသမီးတွေကိုစားသောက်ဆန့်ရှင်တွေဒါမှမဟုတ်ပါမို့ကိတ်မို့ဆန့်ရှင်တွေကိုကျောင်းတွေကဆရာဆရာမတွေတက္ကသိုလ်ကသူတွေဒီတွေကိုနှင်ထုတ်ဖို့ဆွေးနွေးခဲ့ကြပါတယ်အတော်တုံလှုပ်စရာစဉ်းစားချက်ပါပဲ
လက်ရဆုံးနိုင်ငံရေးလို့ပြောကြတဲ့သတင်းတွေပါအစိုးရဘာသာရေးအမျိုးသားရေးအယူဆလူမျိုးစွဲနဲ့လူမျိုးခွဲခြားမှုရှင်ကြောင်းနေထိုင်သူတွေအပေါ်မုန်းတိမှုတွေနဲ့ဆက်နွယ်နေတဲ့ဖြစ်ရပ်တွေကိုရင်ကျွမ်းနိုင်ပြရပါတယ်။ဗဒီညူဆာအခြေခံပုံကနေလက်နဲ့အခုနဲ့အာဓမဆောင်ရွက်တတ်တဲ့သဘောတဘာဝတွေကိုလည်းတွေ့လာရပါတယ်။ဇန်နဝါရီလ16ရက်နေ့မှာပြည်ထောင်စုဝန်ကြီးနန်စီဖီဇာကလည်းဂျာမန်ပါလီမန်ကိုအခုလိုပြောခဲ့ပါတယ်
။ Was wir hier sehen ist nicht geschichtsvergessen sondern verfolgt bewusst NS
ဒီမှာကျမတို့တွေ့နေရတာကတမိုင်းမှာမမေ့နိုင်သေးတဲ့ကိစ္စဖြစ်ပါတယ်။န
နာဇီယူဆနာကိုတမင်သက်သက်လိုက်နေတာပါကျမတို့တွေ့နေရတာကလက်ရဆွန်ကွန်ရက်နဲ့လက်ရဆွန်ဒသနာဖြစ်ပါတယ်ဂျာမနီရဲ့လူမျိုးကဘယ်သူဖြစ်တယ်ဘယ်သူမဖြစ်ဘူးလို့သတ်မှတ်ဖို့အတွက်စူးစမ်းတာဖြစ်ပါတယ်ကျမတို့ခွင့်မပြုနိုင်ပါဘူ
းဇန်နဝါရီလ23ရက်နေ့မှာတော့လက်ရဆွန်ပါတီရဲ့တာမိုးထမှုတွေနဲ့ယူမှန်းချက်ပန်းနိုင်ပြီဟာဂျာမနီရဲ့ဖွဲ့စည်းပုံဥပဒေနဲ့မငြင်းကြွတာကြောင့်လာမယ့်6နှစ်တာကာလအတွက်အစိုးရကပေးတဲ့ထောက်ပံ့ခြင်းရမဝင်မရစေရလို့ဂျာမနီရဲ့အမြင့်ဆုံးတရားရုံးကဆုံးဖြတ်လိုက်ပါတယ်ဒီနေ့အဆင့်တနိုင်ငံလုံးအဆင့်နဲ့ဥရောပပါလီမန်အဆင့်စသဖြင့်အဆင့်ပေါ်မှာမူတည်ပြီးဂျာမနီမှာနိုင်ငံရေးပါတီတွေကိုနိုင်ငံတော်ကငွေချေးထောက်ပံ့ပေးတယ်ပါတယ်ဂျာမနီဆိုရအောက်လွတ်တော်တဲ့အထက်လွတ်တော်တို့ကဒိုင်ဟိုင်းမက်ပါတီကိုဆွတ်ဆူခဲ့ကြတာဖြစ်ပါတယ်ဂျာမနီအမျိုးသားဒီမိုကရက်တစ်ပါတီ NPD လို့တိကျကြတဲ့ဒိုင်ဟမက်ပါတီရဲ့နိုင်ငံရေးအယူဆတွေဟာဂျာမနီဖွဲ့စည်းပုံဥပဒေမှာပြဋ္ဌာန်းထားတဲ့လူသားမျိုးနွယ်ရဲ့ဂုဏ်သိက္ခာအမှတ်ခံချက်တွေနဲ့မညီတာကြောင့်အခုလိုတရားသူကြီးတွေကတသဘောနဲ့ဆုံးဖြတ်လိုက်တယ်ဖြစ်တယ်လို့ Federal ဖွဲ့စည်းပုံတရားရုံးဆုံးဖြတ်ချက်မှာရှင်းပြထားပါတယ်တရားမတော်ဥက္ကဋ္ဌကအခုလိုကြေညာပါတယ
်ဒီ Partei die Heimat vormals Nationaldemokratische Partei
အရင်က NPD လို့တည်တဲ့ဒိုင်ဟိုင်းမက်ပါတီကိုနိုင်ငံရေးပါတီများဥပဒေခန်းဆက်ရှိရာနိုင်ငံတော်က6နှစ်တာကာလထောက်ပံ့ရန်မုံငွေစင်းကနေပယ်ဖျက်လိုက်ပါတယ
်။ဗာလင်ညို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့ဂျာမနီပြည်ထောင်စုဝန်ကြီးဒန်စီဖစ်ဇာကအခုလိုပြောပါတယ
်။ Die heutige Entscheidung des Bundesverfassungsgerichts
ဒီနေ့ Federal ဖွဲ့စည်းပုံတရားရုံးရဲ့ဆုံးဖြတ်ချက်ကအလွန်ကိုရှင်းလင်းတဲ့သတင်းစကားကိုပါလိုက်ပါတယ်။ကျမတို့ရဲ့ဒီမိုကရေစီဖွဲ့စည်းပုံနိုင်ငံတော်ကဖွဲ့စည်းပုံရဲ့ရန်သူတွေကိုဘန္နာငွေကြီးမထောက်ပံ့ဘူးဆိုတာပါပဲ
အမေရိကန်နိုင်ငံမိန်ပြည်နယ်ဆော့ပေါ်တန်ကျောင်းတစ်ကျောင်းကမတူပွဲပြမှုနဲ့အားလုံးတန်းတူပါဝင်မှုပေါင်းစပ်ညီနိုင်မှုဆရာတယောက်ဟာလူပြူကြီးဆိုရေးဝါဒီအဖွဲ့ကချိန်ချောက်တာကြောင့်ကျောင်းကနေအနားယူလိုက်ရပြီးမိန်ပြည်နယ်ကနေထွက်ပေါ်ခဲ့ရပါတယ်မိုဟာမက်အယ်ဘီဟာရီဟာအီရတ်နိုင်ငံကနေအမေရိကန်ကိုလွန်ခဲ့တဲ့ဆယ်နှစ်ကျော်ကရောက်ရှိနေထိုင်ခဲ့သူပါမင်းနေထိုင်ရင်းနေရာအရှိလေပိုင်းကိုပြန်ဆိုင်တဲ့ New England လူပြည်များကွန်ရက်အဖွဲ့ကအီးမေးလ်သစာကို December 29ရက်နေ့ကသူရရှိခဲ့ပါတယ်ဒီစာကိုချိခွေ့ရခဲ့တဲ့ AP သတင်းဌာနကလူမျိုးခွဲခြားရေးချိန်ချောက်စာတမ်းတွေပေါဝင်တယ်လို့ပြောပါတယ်ဒီတော့မှာရခဲ့တဲ့အတွေ့အကြုံများအခုခုချိန်ချောက်ခံရပြီးလို့ရှိရင်လုံဆောင်ချက်ကလိုက်လာတတ်တာပေါ့ LBRDR အလောက်ကထွက်ကြီးနေဖြစ်ပြောခဲ့တာလို့ပြောပါတယ်မနေ့ကပါတဲ့လက်ရဆိုနိုင်ငံကြီးဟာဘာကွာ88ခုနှစ်နောက်ပိုင်းစစ်ဆိုးရတက်လာပြီးတဲ့နောက်လူမျိုးနဲ့ဘာသာရေးကိုအဓိကထားတဲ့အမျိုးသားရေးနိုင်ငံရေးဘက်ကတိုင်းကျွလာခဲ့ပြီး2011နောက်ပိုင်းမှာတော့အမျိုးဘာသာလှုပ်ရှားမှုဖြစ်အရှိန်ရလာခဲ့တာကိုတွေ့ရပါတယ်မြန်မာနိုင်ငံရေးသုံးသပ်ဒေါက်တာတင့်ဆွေကိုကျွန်တော်အခုလိုမြင်းမြန်းကြည့်ခဲ့ပါတယ
်ဆိုတော့ဒီအမျိုးဘာသာတာဒနာကိုဇောင်းပေးတဲ့လမ်းကြောင်းနဲ့တက်ပတော်ပူပေါင်းသွားပူပေါင်းနေတဲ့နိုင်ငံရေးအန္တရာယ်ဘလောက်ထိကြီးမားနိုင်လဲဆရာဘလို့ထင်ပါလဲ
အန်တီအမ်တန်ကြီးတယ်လို့ကျွန်တော်ယူဆပါတယ်တိုင်းပြည်အတွက်လည်းအန္တရာယ်ကြီးတယ်အသုံးချတဲ့စစ်တပ်ခေါ်တပ်မတော်မှလည်းပဲပုံရိပ်ကဆိုးတဲ့ဆိုးစီတယ်နောက်တစ်ခါဗုဒ္ဓဘာသာပေါ့နော်ဗုဒ္ဓဘာသာရဲ့အရှိန်အဝါကလည်းညှို့မိန်စီတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့ကျွန်တော်အကောင့်အဆိုးကိုတော့ဖော်ပြတာဖြစ်ပါတယ်တကယ်တမ်းလက်တွေ့ဘာဖြစ်လာနိုင်တယ်လဲဆိုတာကတော့အမတန်စိုးရင်စရာကောင်းတယ်လို့မြင်ပါတယ်။ဘာသာရေးကိုကိုရဘာသာတစ်ခုကိုအသုံးချပြီးအာဏာရတဲ့အစုဟာခုနအိန္ဒိယမှာကျွန်တော်တို့ဆွေးနွေးခဲ့တယ်လို့ပေါ့နော်။ယာယီခိုက်တက်မှာဖြစ်နေမယ်။ကျွန်တော်တို့နိုင်ငံကတော့အဲ့ဒီလိုမဖြစ်ခဲ့တဲ့စူးစမ်းမှုတွေရှိတော့လေပဲမအောင်မြင်ခဲ့ဘူးခင်ဗျာ။သို့တော်လည်းပဲဒီနေ့2020ပြီးတတိယကြိမ်အာဏာသိမ်းတဲ့အချိန်မှာမြန်မာနိုင်ငံမှာအနေထားကတိသာသာနဲ့အတော့ကိုထင်ထင်ရှားရှားအပြောင်းလဲရဖြစ်သွားပြီအဲ့ဒီအပြောင်းလဲဟာဘာလဲဆိုတော့ပြည်သူလူထုအများစုရဲ့အမြင်ကလည်းပြောင်းသွားတယ်စစ်တပ်ရဲ့လုပ်ရက်တွေကလည်းအတော့ကိုပြောင်းသွားတယ်အဲ့တော့အသုံးချမှန်သိတဲ့အရာတွေဗုဒ္ဓဘာသာအပါအဝင်တခြားဟာတွေပေါ့နော်မဘာသာအပါအဝင်တခြားဟာတွေပေါ့နော်ဟိုဒီကြံ့ခိုင်ရေးဖြစ်ပြီးအဲ့ဒီဟာတွေဟာစစ်တပ်အလိုကျအသုံးချတယ်လို့ပဲအမြင်ခံရမှာမှန်တဲ့အလို့ရက်တွေလို့အောင်တော့ အမြင်ခါမှာဖြစ်တဲ့တွေ့ကျွန်တော်တို့မြန်မာနိုင်ငံမှာအခုတကယ်ကိုတော်လိုင်းဆန်တဲ့အပြောင်းလဲကြီးမှာအခုလိုအယူအဆရေးရဘာသာရေးရနိုင်ငံရေးရဒီမှာပါလေးလေးလက်နဲ့စဉ်းစားနိုင်ကြမှသာလေတော်ကားကြလိမ့်မယ်မဟုတ်ရင်တော့ဟိုဟိုသွေးဆူနဲ့လည်းမရပါနဲ့ညံနဲ့နှလုံးသားနဲ့ပါပြီးတော့ပေါင်းဆက်ပြီးအသုံးချနိုင်မှာကျွန်တော်တို့တိုင်ပြီးတွေ့ကောင်းနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျဟုတ်ကဲ့ခင်ဗ
ျ Guns Hamburg has your day Guns Hamburg
ဂျာမနီမှာစနပ်ပြလူကြီးကိုင်ဆောင်ထားတဲ့ပူစတာကစကားအတိုင်းပဲအမုန်းဟောင်းနိုင်ငံတွေအတွက်ရောဒီမိုကရေစီနဲ့လူ့ခွင့်ရေးအတွက်ပါမျိုးစရာနီလန်းဟောက်ကြောင်းပါခင်ဗျကျွန်တော်တမောင်သားပါ
လေယာစံနိုင်ငံရေးအန်ဒီယာကိုဒီမိုကရေစီလူ့ခွင့်ရနဲ့ခေပြိုင်ကဘာအစည်းအဝေးမှာဥတမောင်တန်းပြပြပေးခဲ့တာပါမကြခင်နောက်ပတ်စဉ်ကဏ္ဍတွေဖြစ်တဲ့အာရှနိုင်ငံရေးလေယာစီပါဥရိယာတိနဲ့သတင်းတွေကသုဒ္ဓအစည်းအဝေးစက်တိုက်လာဖို့ရှိပါသေးတယ်ခင်ဗျာ
VOA American တန်းရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ် VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင်
မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American တိုင်းရဲ့စနေညပိုင်းအစီအစဉ်တွေကိုည09:00နာရီဆက်ပြီးတော့တရက်ထုတ်လွှင့်ပေးနေပါတယ်ဒီအခုဒုတိယပိုင်းမှာလဲစနေညနောက်ပတ်စဉ်ကဏ္ဍတွေကလေယာစီပါနောက်ဥတုရာသီနဲ့သတင်းတွေတဲကသုဒ္ဓအစီအစဉ်မတိုင်ခင်အာရှနိုင်ငံရဲ့အစီအစဉ်ပါဂျော်ဒန်မှာ American လက်တုံပြန်လာမြောက်ကိုရီးယားနောက်ဂျပန် American နဲ့ဖိလစ်ပိုင်တို့လှုပ်ရှားမှုတွေကိုပြောထားပါတယ်ဂျော်ဒန်နိုင်ငံမှာ American စစ်သား3ဦးတေဆုံးခဲ့ရတဲ့ပေါ် American ကလက်တုံပြန်သွားမယ်လို့ပြောလိုက်ပါတယ်အီရန်ကလည်းဗဲနိုင်ငံရဲ့တိုက်ခိုက်မှုကိုမဆိုတုံ့ပြန်မယ်လို့ကြုံရလိုက်ပါတယ်။မြောက်ကိုရီးယားကတော့စစ်ပြင်းတဲ့အနေနဲ့မစ်ဆိုင်းဒုံးတွေထပ်မံဆန်းသက်လွှတ်လိုက်ပါတယ်။ဂျပန်အမေရိကန်နဲ့ဖိလစ်ပိုင်တို့ကလည်းပင်လယ်ထဲမှာပူးတွဲစီရေလေ့ကျင့်ကြပါတယ်။ကိုစောမှုကျော်စူးစီးပြောပြပေးပါအောင်ခင်ဗျာ
။ဂျော်ဒန်မှာရှိတဲ့အမေရိကန်စစ်ခန်းတစ်ခုကိုပြီးခဲ့တဲ့ဇန်နဝါရီလ28ရက်နေ့ကအီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကတိုက်ခိုက်ခဲ့တဲ့အတွက်အမေရိကန်စစ်သား3ဦးသေဆုံးပြီး40ကျော်လောက်ဒဏ်ရာရရှိသွားပါတယ်။အောက်တိုဘာလ9ရက်အစ္စရေးဟာမတ်စစ်ပွဲစတင်ကြတဲ့ကအရှေ့အလယ်ပိုင်းဒေသမှာရှိတဲ့အမေရိကန်စစ်စခန်းတွေကိုအီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကအဆက်မပြတ်တိုက်ခိုက်နေတာပါ။ဂျော်ဒန်ကစခန်းတိုက်ခိုက်ခံရမှုဟာအဆိုးဆုံးဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေကိုတိုက်ခိုက်တဲ့အပေါ်သမရအနေနဲ့တိခံမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကဖေဖော်ဝါရီလ1ရက်နေ့မှာပြောဆိုခဲ့ပါတယ်
။ So this is a dangerous moment in the Middle East. We will continue to work to avoid a wider conflict in the region.
အရှေ့အလယ်ပိုင်းဒေသမှာအန္တရာယ်ကြီးမားတဲ့ကာလဖြစ်ပါတယ်။ဒေသတွင်းမှာပဋိပက္ခတွေပုံမကျေပြတ်မလာရအောင်ကျွန်တော်တို့ဆက်ပြီးကြိုးပမ်းသွားရပါမယ်။ဒါပေမဲ့လည်းကျွန်တော်တို့ရဲ့အကျိုးစီးပွားကျွန်တော်တို့ပြည်သူတွေနဲ့အမေရိကန်ပြည်ထောင်စုကိုကာကွယ်သွားဖို့လိုအပ်တယ်လို့လှုံ့ဆော်သွားပါမယ်။ဘယ်နေရာကိုဘယ်အချိန်မှာဘယ်လိုတုံ့ပြန်မယ်ဆိုတာကိုကျွန်တော်တို့ရွေးချယ်သွားပါမယ
်။အမေရိကန်ကတော့အီရန်ကိုစစ်ပြုတ်ဖို့ရည်ရွယ်ချက်မရှိဘူးလို့ပြောဆိုထားပါတယ်။ဒါပေမဲ့အမေရိကန်တပ်တွေကိုတိုက်ခိုက်နေတဲ့အီရန်ကျောတောင်နောက်ခံပေးထားတဲ့လက်နက်ကင်အဖွဲ့တွေကိုတော့လက်တုံ့ပြန်တိုက်ခိုက်မယ်လို့ပြောထားပါတယ်။ Israel Hamas စစ်ပွဲစကတည်းကဒီအဖွဲ့တွေရဲ့အမေရိကန်တပ်တွေအပေါ်တိုက်ခိုက်မှုဟာအကြိမ်160ကျော်ရှိနေပြီလို့လည်းဆိုပါတယ်။အခုလိုအခြေအနေမှာပဲဖေဖော်ဝါရီလ2ရက်နေ့မှာအီရန်သမ္မတအီဘရာဟင်ရာစီဟာဟော်မုတ်ဂန်ခရိုင်ထဲမှာရှိတဲ့ရေတပ်စခန်းကိုတွားရောက်စစ်ဆေးခဲ့ပြီးအမေရိကန်ကတိုက်ခိုက်လာနိုင်တယ်လို့တတ်လှန်သတိပေးပါတယ
်
အီရန်အနေနဲ့စစ်ကိုစတိုက်ပါမဟုတ်ပဲအီရန်အပေါ်ဗိုလ်ချတိုက်ခိုက်လာရင်အပြင်းထန်တုံ့ပြန်သွားမယ်လို့အီရန်သမ္မတကအဲ့ဒီခီးစဉ်အတွင်းပြောဆိုခဲ့ပါတယ်Israel Hamas စစ်ပွဲကိုဒေတာအတွင်းကျယ်ပြန့်မလာအောင်အမေရိကန်ကြိုးပမ်းနေတဲ့ဆိုပေမဲ့လည်းစစ်ပွဲပေါင်းဟာကျယ်လာနေတယ်လို့သုံးသပ်ကြပါတယ်။ CIA ထောက်လှမ်းရေးအရာရှိဟောင်းဘန်ဒတ်ဟူဆန်က VOA ပါရှန်ဌာနကိုပြီးခဲ့တဲ့ရက်ပိုင်းကအခုလိုသုံးသပ်ပြောဆိုခဲ့ပါတယ
်။ The US strategy if it was starting 3 months ago not
လွန်ခဲ့တဲ့3လကစတင်ခဲ့တဲ့အမေရိကန်ရဲ့မဟာဗျူဟာကဒေတာတွင်တင်းမာမှုတွေတိုးမလာအောင်ဆိုတဲ့မဟာဗျူဟာသာဖြစ်မယ်ဆိုရင်ဒ ီမဟာဗျူဟာမအောင်မြင်ပဲကြာဆုံးသွားတယ်ဆိုတာထင်ရှားပါတယ
်။ Israel Hamas ပဋိပက္ခမှာ Lebanon က Hezbollah ယေမင်ကဟူသီအဖွဲ့တွေပါလာတယ်လို့စီးရီးယားနဲ့အီရတ်မှာရှိတဲ့ Islamic လက်နက်ကိုင်အဖွဲ့တွေကလည်းပါဝင်လာပါတယ်။ဒီအဖွဲ့တွေကအီရန်ကျောရောင်းနောက်ခံပေးထားတဲ့အဖွဲ့တွေဖြစ်ပါတယ်။ American တပ်တွေအပေါ်ဒီအဖွဲ့တွေရဲ့တိုက်ခိုက်မှုဟာစီးရီးယားနဲ့အီရတ်မှာတင်မကတော့ဘဲအခုအခါဂျော်ဒန်အထိရောက်လာတာပါ။အခုလိုအခြေအနေတွေကြောင့် American နဲ့အီရန်အကြားထိတ်တိုက်တိုးမှုနဲ့တင်းမာမှုတွေမြင့်တက်လာနေပါတယ်။အခုလိုအခြေအနေမှာပဲမြောက်ကိုရီးယားမှာလည်းစီးရီးပြင်ဆင်မှုတွေလုပ်နေပြီးဖေဗရူအရီလ2ရက်နေ့မှာပယ်ထိန်မစ်ဆိုင်းဒုံးတွေထပ်မံစမ်းသပ်ပစ်လွတ်ခဲ့ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလထဲမှာတောင်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးအထိန်အမှတ်ကြောက်တိုင်ကိုဖြိုချခဲ့ပြီးတောင်ကိုရီးယားဟာအဓိကရန်သူဖြစ်တယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တွေကတော့တရုတ်နဲ့ရုရှားဖြစ်ပါတယ်။တချိန်တည်းမှာပဲကင်ဂျွန်အွန်ဟာနမ်ဖိုရေတပ်စခန်းကိုတွားရောက်ခဲ့ပြီးစစ်သင်္ဘောတွေကိုစစ်ဆေးခဲ့ပါတယ်။ရေတပ်ဟာအရေးကြီးကြောင်းနဲ့ရေတပ်အင်အားတိုးချဲ့ဖို့စစ်သင်္ဘောတွေထပ်မံတည်ဆောက်ဖို့ပြောဆိုခဲ့ကြောင်းမြောက်ကိုရီးယားအစိုးရသတင်းဌာနကဖော်ပြပါတယ်။တရုတ်နဲ့နယ်မြေပိုင်ဆိုင်မှုတွေအငင်းပွားနေတဲ့ဖိလစ်ပိုင်ပင်လယ်ပြင်အတွင်းအမေရိကန်နဲ့ဂျပန်တို့ဖေဗရူအရီလ၁ရက်နေ့တုန်းကပူးတွဲစီရေးလေ့ကျင့်ခဲ့ပါတယ်။တရုတ်ကတော့ Scarborough Shoal ကျွန်းဟာဖိလစ်ပိုင်နယ်မြေမဟုတ်ဘူးလို့ February 2ရက်နေ့မှာထပ်မံညွှန်ဆိုလိုက်ပါတယ်
။黄岩岛从来不在菲律宾的领土范围之内。菲方与黄岩岛距离
ဒီကျွန်းဟာဘယ်တော့မှဖိလစ်ပိုင်နယ်မြေမဟုတ်ပါဘူး။ဒါဟာနိုင်ငံတကာဥပဒေတွေနဲ့လည်းမညီပါဘူးလို့တရုတ်နိုင်ငံသားရဲ့ဌာနပြောရေးဆိုခွင့်ရှိသူဝမ်ဝင်းဘင်ကပြောဆိုသွားတာပါ။တရုတ်ကဒီကျွန်းတွေကိုတူပိုင်းလို့ပြောနေပေမဲ့လည်းတရုတ်ကမ်းခြေကနေမိုင်1500လောက်ဝေးပြီးဖိလစ်ပိုင်ကမ်းခြေကနေမိုင်150ကျော်လောက်ပဲဝေးပါတယ်။တစ်ဆက်တည်းမှာပဲဂျပန်နဲ့ပိုင်းနဲ့အငင်းပွားနေတဲ့ဂျပန်အခေါ်ဆန်ကာခုကျွန်းတွေဟာဂျပန်ပိုင်းမဟုတ်ဘဲတရုတ်ဘိုးဘွားပိုင်းနယ်မြေတွေဖြစ်တယ်လို့ဒီသတင်းစာရှင်းလင်းပွဲမှာပဲတရုတ်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့ပါတယ်။အခုလိုအခြေအနေတွေကြောင့်ဂျပန်ဟာဖိလစ်ပိုင်တောင်ကိုရီးယားအမေရိကန်တို့နဲ့ပူးတွဲပြီးစီးရီးလေ့ကျင့်တာတွေလုပ်နေတာပါကမ္ဘာထိပ်တန်းအင်အားကြီးနိုင်ငံဖြစ်လာဖို့ကြိုးစားနေတဲ့တရုတ်ဟာလိုအပ်တဲ့သဘာဝအရင်းအမြစ်တွေရရှိဖို့နဲ့စီးရီးဆိုင်ရာလုံခြုံရေးအတွက်ဒေသတွင်းအိမ်နီးချင်းနိုင်ငံတွေအပါအဝင်နယ်မြေတွေကိုတိုးချဲ့ထိန်းချုပ်ဖို့ကြိုးပမ်းလာနေတာပါအထက်ဖော်ပြပါအခြေအနေတွေကြောင့်အာရှဒေသအတွင်းတင်းမာမှုတွေဟာရော့ကျမသွားပဲပိုတိုးလာနေကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာကြေညာလိုက်ရပါမယ
်။ဂျော်ဒန်မှာအမေရိကန်တုံ့ပြန်တာမြောက်ကိုရီးယားနောက်ဂျပန်အမေရိကန်နဲ့ဖိလစ်ပိုင်လှုပ်ရှားမှုတွေကြောင်းကိုစော်မှုကြောင့်ပြပြခဲ့တာပါ။အခုတော့လေယာစီးပွားခဏပါပဲဒီစိန်စေစံချိန်တင်တက်တာအပါအဝင်ကိုပြောထားပါတယ်။မြန်မာနိုင်ငံမှာပဲဒီစိန်စေနှုံကစံချိန်တင်မြင့်တက်လာပြီးရန်ကုန်တိုင်းထွက်ပဲဒီစိန်ကမနစ်ကထက်ကျပ်3000လောက်မြင့်တက်သွားလို့တင်းကိုကျပ်9000ကျော်အထိရောက်နေပါတယ်။ဒါအပြင်တပတ်အတွင်းလေယာထွက်ကုန်သိနှံစေတက်ကြဘလို့ရှိပါလဲ။ဒီတင်းတွေကိုစူးစိပြီး Farmer Times Media အဖွဲ့ကပြောပြပေးပါအောင်ခင်ဗျာ
။မင်္ဂလာပါ။လေယာစီးပွားတင်းများစီစဉ်ကနေကြိုဆိုပါရစေ။လေယာစိုက်ပျိုးရေးချစ်သူများရှင်လင်းချစ်မြေ့ကြပါစေရှင်။ဒီတစ်ပတ်အတွက်လေယာစီဝါသတင်းတွေကိုကိုမြင့်မေဟန်နဲ့သူကျမမစ်ဘဲကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တဲရောက်နေတဲ့သတင်းတွေထဲမှာတော့ရန်ကုန်တိုင်းထက်ပဲဒီစိန်ခရမ်းရှိပါဇင်းနှုံးကစံချိန်တွေမြင့်တက်လာတဲ့ဆိုတဲ့သတင်းနဲ့စကြပါတယ်အခုရပိုင်းရန်ကုန်တိုင်းကထွက်ရှိတဲ့ပဲဒီစိန်ခရမ်းရှိပါကဈေးတန်းအမြင့်ဆုံးနဲ့ပိတ်တာ20ဝန်းသတင်းကို9200ကျပ်အထိရောက်ရှိလာတယ်လို့ကုန်သွယ်တွေကပြောပါတယ်ရန်ကုန်တိုင်းကထွက်ရှိတဲ့ပဲဒီစိန်ခရမ်းရွှေဘာကအယောင်သွေးလှပြီးအရေသွေးကောင်းတာကြောင့်တရုတ်ဝယ်လဲတွေကြိုက်နှစ်သက်ပြီးဝယ်လိုအားလဲမြင့်တက်နေပါတယ်ပြီးခဲ့တဲ့နှစ်ကတော့ပဲဒီစိန်ခရမ်းရွှေဘာတရင်ကို6300ကျပ်ဈေးသာရရှိခဲ့တာဖြစ်ပါတယ်လက်ရှိရန်ကုန်တိုင်းမှာပဲဒီစိန်ခရမ်းရွှေဘာအစ်စ်တွေကိုစတင်ခုစုနေကြပြီးဈေးကွက်ကလည်းမြင့်နေတာကြောင့်အများအပြားထုတ်ရောင်းနေကြတယ်လို့ခရမ်းမြို့နယ်ကပဲဒီစိန်ဆိုင်တောင်သူတို့ကပြောပါတယ်ပဲဒီစိန်ခရမ်းရွှေဘာကပဲအစ်စ်တွေပေါ်ချိန်မှာအရေးသွေးအရောင်ကောင်းတာကြောင့်ပဲအစ်စ်ပေါ်ချင်းအချိန်မှာဈေးမြင့်ဆုံးရရှိတတ်ပြီးတဖြည်းဖြည်းဈေးပြန်လဲကျဆင်းတတ်တယ်လို့ကုန်သွယ်တွေကတုံ့သက်ပါတယ် ပဲရီစင်ခရမ်းရှိွားကိုရန်ကုန်တိုင်းကခရမ်းသုံးကတန်လျင်ကြောက်တန်းစတဲ့မြို့နယ်တွေမှာစိုက်ပျိုးကြတယ်လို့ဘကိုးတိုင်းကမြို့နယ်တွေမှာလည်းပဲရီစင်ရှိွားကိုစိုက်ပျိုးကြပါတယ်လက်ရှိရန်ကုန်ပြည်နယ်ကုန်စည်တိုင်းမှာပဲရီစင်ခရမ်းရှိွားတပိတ်သားကို4250ကျပ်စေးရှိပြီးပဲရီစင်ဘကိုးရှိွားကတော့တပိတ်သားကို4080ကျပ်ပဲရီစင်ဝါခေမားကတပိတ်သားကို3330ကျပ်ကနေ3950ကျပ်လောက်ထိပေါက်ဈေးရှိနေပါတယ်မတလေးကုန်စည်တိုင်းဈေးကွက်မှာတော့ပဲဒီစိအညာက 96.25 ပိတ်တာဝင်တအိတ်ကို 36,000 ကနေ 2,000 ကျပ်လောက်အထိပေါက်ဈေးရှိနေပါတယ
်ပြင်တွင်ပြောင်းဈေးဆက်တိုက်ကျဆင်းနေပါတယ်ကမ္ဘာလေယာထွက်ကုန်ဈေးကွက်မှာပြောင်းဈေးနှုန်းတွေကျဆင်းနေတာကြောင့်မြန်မာပြင်တွင်ပြောင်းဈေးနှုန်းပါနောက်ပါကျဆင်းသွားတာဖြစ်တယ်လို့ပြောင်းကုန်ပေတွေကပြောပါတယ်ပြီးခဲ့တဲ့လကစက္ကန့်ရောက် FOB ဈေးအနေနဲ့ပြောင်းတဒင်ကိုအမေရိကန်ဒေါ်လာ160အထိပေါက်ဈေးရှိခဲ့ပေမဲ့လက်ရှိမှာတော့တထင်ကို135ဒေါ်လာအထိဈေးကျဆင်းသွားတာဖြစ်ပါတယ်။ပြင်တွင်းအစာချက်စရုံတွေကပြောင်းတစ်ကီလိုကို925ကျပ်နဲ့ဝယ်ယူကြသလိုရန်ကုန်ပြောင်းဈေးကွက်မှာတော့တပိတ်တာကို1350ကျပ်ကနေ1335ဝန်းကျင်အထိပေါက်ဈေးရှိနေပြီးနေရာဒေသလိုက်ဈေးအနည်းငယ်ကွာဟာနိုင်တယ်လို့ဆိုပါတယ်။ထိုင်းနိုင်ငံကိုအခွန်ကင်းလွတ်ခွင့်နဲ့ပြောင်းလဲတွန်းခွင့်ရမယ့်ကာလကိုရောက်ရှိလာရင်တော့ဈေးကောင်းရရှိဖို့မျှော်လင့်ထားတယ်လို့မြန်မာနိုင်ငံပြောင်းလွတ်ငွေအသင်းရဲ့တာဝန်ရှိသူဦးကပြောပါရယ်ထိုင်းနိုင်ငံအနေနဲ့မြန်မာဘက်ကပြောင်းတည်နိုင်ကိုနေစဉ်ဖေဖော်ဝါရီလ3ရက်နေ့ကနေဩဂုတ်လ30ရက်နေ့ထိ9လတာကာလအတွင်းအခွန်ကင်းလွတ်ခွင့်နဲ့တင်ပို့ခွင့်ပြုထားတာဖြစ်ပါတယ်
ကုန်ကြစည်မြင့်တက်လာပေမဲ့စားကြံစည်မြင့်တက်မလာတဲ့အတွက်စားကွင်းလုပ်ငန်းတွေအခက်တွေ့နေပါတယ်။မွန်ပြည်နယ်ပါဝင်စားကွင်းလုပ်ငန်းအားလုံးမှာအခုနှစ်စားကြံထုတ်လုပ်မှုအတွက်ကုန်ကြစည်တွေမြင့်တက်လာပေမဲ့စားကြံစည်တွေကမြင့်တက်မလာတဲ့အတွက်အခက်တွေ့နေရတယ်လို့စားကွင်းလုပ်ငန်းလုပ်ငန်းတွေကပြောပါတယ်။အခုနှစ်မှာစားကြံထုတ်လုပ်ဖို့အတွက်အသုံးပြုရတဲ့73စီစင်းလုံးလုံသမား9ရန်းကနှုံထအပါဝင်အထွေထွေသယ်ယူပို့ဆောင်ရေးကုန်ကြစည်တွေမြင့်တက်နေတာဖြစ်ပါတယ်။
တကယ်ကတော့တက်တာပေါ့ဗျာ။ဘာလဲဆိုတော့ကျွန်တော်တို့73စီနဲ့ဈေးတက်တယ်။နောက်အလုပ်သမားကလည်းဈေးတက်တယ်ဆိုတော့ဈေးကတက်ပြီပေါ့။ဘာလဲဆိုတော့မနစ်ကအလုပ်သမားဈေးကမနစ်ကနဲ့ကို1000ကို2000တက်သွားတယ်လေ။နောက်ဒီဇယ်ဈေးကတော့မနစ်ကတက်ကိုလည်းအများကြီးတက်သွားတယ်ဆိုတော့ဟိုတင်းဖြစ်တာပေါ့။ဒီကစားအရင်ကဘလောက်ရမလဲမပြောတတ်သေးတော့ယတိပြတော့ပြောလို့မရသေးဘူးဘလောက်ကြည့်ကြမလဲဒါမှတက်တော့တက်ပါမယ်လေ
ပြီးခဲ့တဲ့နှစ်ကစားကွင်းနေရာဒေသအလိုက်ထုတ်လုပ်မှုကုန်ကြစိတ်ကတပိတ်သားကို135ကျပ်ကနေ138ကျပ်လောက်သာပေါက်ဈေးရှိခဲ့တာဖြစ်ပါတယ်အခုနှစ်မှာတော့စားကြံတပိတ်သားကိုထုတ်လုပ်မှုကုန်ကြစိတ်က165ကျပ်ဝန်းကျင်လောက်ထိရောက်ရှိနိုင်တယ်လို့ခန့်မှန်းထားကြပါတယ်
ยาวีตายนี่มาติมาติอ่ะก็สบลาชะแล้วตัวโหยาชีได้ซ้ําไปตาใจเนี่ยอนิพพลงกုံจาได้งวยแล้วซ้ําไปตาตะไบตาบลาเตยชั่วแล้วสรุปติดเลยอกูอ่ะซ้ําอุบไปชีได้เลยสรุปโหโอเคไม่ได้ดิตั่วดูไม่ได้มนิษฐ์อ่ะ130ได้ชีแจกได้135ชาชีได้ควีนไม่ดูยอดบ่นั่นๆเตยชีได้ควีนจ้ะเนาะကျွန်တော်ပူတဲ့ဈေးကနေကျင်းနဲ့ကွင်းကြတဲ့ရော့တော့ပေါ့ဟု
တ်မြန်မာနိုင်ငံမှာစားထုတ်လုပ်ငန်းကိုမွန်ပြည်နယ် AR တိုင်းနဲ့ရခိုင်ပြည်နယ်တို့မှာအဓိကလုပ်ကိုင်ကြပြီးစားကြံကပြည်တွင်းအသုံးပြုမှုသာရှိပြီးကုန်ရောထုတ်လုပ်မှုမပြုလုပ်နိုင်တာကြောင့်ဈေးနှုန်းကျဆင်းနေတာဖြစ်တယ်လို့စားကွင်းလုပ်ငန်းရှင်တွေကသုံးသပ်ထားကြပါတယ
်အခုဆက်ပြီးဇန်နဝါရီလ23ရက်နေ့ကနေ30ရက်နေ့ထိဈေးကွက်တွင်တည်ကြနိုင်ပြီဖြစ်သွားတယ်လေယာထွက်ကုန်ဒီနယ်ဇင်းတွေကိုပြောပြပေးချင်ပါတယ်။အိန္ဒိယပို့ကုန်မဲ့ပေဈေးကတော့စံချိန်တင်မြင့်တက်နေပါတယ်။ရန်ကုန်ပြည်နယ်ဈေးကွက်မှာပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကမဲ့ပေ FAQRC တတင်းကို29,950ကျပ်သာပေါက်ဈေးရှိခဲ့ပြီးဇန်နဝါရီလ30ရက်နေ့မှာတော့တတင်းကို33,900ကျပ်ထိဈေးမြင့်တက်လာပါတယ်။ဈေးကွက်ထဲကိုမဲ့ပေတိအဝင်နေနေရပြင်အဓိကဝယ်လဲဖြစ်တဲ့အိန္ဒိယဘက်မှာလဲပဲလိုအချက်မြင့်တက်နေတာကြောင့်မက်ပေဇင်းတော့ကစံချိန်တင်မြင့်တက်နေတာဖြစ်တယ်လို့ပဲကုန်တွေတွေကပြောပါတယ
်ပဲလုံးဇင်းတော့ကတော့ဈေးကွက်ထဲပစ္စည်းကောင်းရှားပြီးလောင်သမားတွေလက်ထဲမှာပဲရှိနေတာကြောင့်တအိတ်ကို9000ကျပ်ဝန်းကျင်မြင့်တက်လာပါတယ် ပြီးခဲ့တဲ့ January 24ရက်နေ့ကမန္တလေးကုန်စည်တိုင်းဈေးကွက်မှာပဲလုံးပြအစ်စ်60ပိတ်တာဝန်တိတ်ကို2,500ကျပ်ပဲလုံးပြအစ်စ်တိတ်ကို2,500ကနေ2,100ကျပ်ကြားအသီးသီးပေါက်ဈေးရှိခဲ့ပါတယ် January 31ရက်နေ့မှာတော့မန္တလေးကုန်စည်တိုင်းပေါက်ဈေးအရပဲလုံးပြအစ်စ်60ပိတ်တာဝန်တိတ်ကို2,500ကျပ်ကနေ2,100ကျပ်ပဲလုံးပြအစ်စ်တိတ်ကို2,100ကနေ2,500ကျပ်ကြားအထိမြင့်တက်လာတာကိုတွေ့ရပါတယ်
ပြင်းတွင်းလုံငယ်သုံးသမားတွေအဝယ်ရှိနေရကြောင်းကလပဲဈေးကပြင်းပြင်းတက်နေပါတယ်မန္တလေးကုန်စည်တိုင်းဈေးကွက်မှာဇန်နဝါရီလ30ရက်နေ့ပေါင်ဈေးအရကလပဲ V2 အသေးကတအိတ်ကို3,500ကျပ်ဖြစ်ပြီးကလပဲ929ကတအိတ်ကို28,400ကျပ်အတီးတီးပေါက်ဈေးရှိနေပါတယ်ပြီးခဲ့တဲ့အပတ်ကဈေးနှုန်းတွေနဲ့ရှင်တအိတ်ကို2,000ကနေ5,000ကျပ်ကြာဈေးမြင့်တက်လာတာကိုတွေ့ရပါတယ်ကလပဲချမ်းထိုင်ဝမ်ကတော့တပိတာကို1,900ကျပ်နဲ့ဈေးငိမ်နေပါတယ်အခုတင်ဆက်ပေးထားတဲ့ဒီနယ်ဈေးနှုန်းတွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင
်ဘယ်ဒီစိန်စီစံချိန်တင်တက်တာအပါအဝင်ကို The Farmer Times Media ကပြောပြပေးခဲ့တာပါအခုတော့ဥတုရာသီနဲ့အနာဂတ်အစည်းအဝေးမှာအခု2024ခုနှစ်မှာစောင့်ကြည့်ရမယ့်သဘာဝပတ်ဝန်းကျင်ရှိရာကိုပြောထားပါတယ်2023ခုနှစ်ပြီးခဲ့တဲ့နေရာရုရှားရဲ့ Ukraine ကျူးကျော်စစ်ငွေကြေးဖောင်းပွားမှုနောက်ဥရုယာတီဖောက်ပြန်မှုအကျိုးဆက်တွေကြောင့်ဆုံးရှုံးနေတာမှုတွေအတော့ကိုများခဲ့တဲ့နှစ်တစ်ခုဖြစ်ပေမဲ့အကောင်းဘက်ကိုဥတီလာနိုင်တဲ့အစိုးရမူဝါဒတွေစီးပွားရေးလုပ်ငန်းတွေနဲ့အဖွဲ့အစည်းကြီးတွေရဲ့အထောက်ကျိုးပန်းမှုတွေကိုမြင်ခဲ့ရတဲ့နှစ်တစ်ခုဆိုရင်လည်းမမှားပါဘူး။ဒါပေမဲ့လည်း2023ခုနှစ်အတွင်းချမှတ်နိုင်ခဲ့တဲ့အစိုးရမူဝါဒတွေကုလသမဂ္ဂအပါအဝင်အဖွဲ့အစည်းကြီးတွေရဲ့သဘောတူညီမှုတွေတကယ်အကောင်းထည်ဖော်နိုင်တဲ့ဒီနှစ်အတွင်းစောင့်ကြည့်ရမယ့်အဓိကအကြောင်းအရာ၄မျိုးရှိနေတယ်လို့American Chief Site The Bawa The Ansata နဲ့ဥဒုရာသီရေးစောင့်ကြည့်လေ့လာနေတဲ့ WRI အဖွဲ့ကပြောပါတယ်။ဥဒုရာသီနဲ့အနာဂတ်အစီအစဉ်မှာနားလောင်ပြောပြပေးပါအောင်ခင်ဗျာ။
လူသားတွေရဲ့အနာဂတ်တဘာဝတရားနဲ့ဥဒုရာသီကိုချိခိုက်စေမဲ့ထင်ရှားတဲ့ဖြစ်ရပ်တွေသတိပြုရမယ့်အကြောင်းအရာတွေပြောင်းလဲသင့်တဲ့ကိစ္စရပ်တွေကိုပညာရှင်တွေနှစ်စဉ်အကဲဖြတ်သုံးသပ်တင်ပြကြပါတယ်။ WRI အဖွဲ့အမှုဆောင်ညွှန်ကြားရေးမှူး Annie Dasgupta ကဇန်နဝါရီလနောက်ဆုံးမှာခုလိုတင်ပြသွားပါတယ်
။ 2023 was the hottest year ever recorded.
2023ခုနှစ်ဟာကမ္ဘာမှာစတင်မှတ်တမ်းတင်ခဲ့တဲ့အချိန်ကတည်းကစံချိန်တင်အပူဆုံးနှစ်ဖြစ်ပါတယ်။လွန်ခဲ့တဲ့9နှစ်ဆက်တိုက်အပူချိန်တွေမြင့်တက်လာခဲ့တာပါ။ဥရုယာတီပြောင်းလဲမှုဟာအခုလက်ရှိကာလမှာပေါ်ပေါက်နေတာဖြစ်ပါတယ်။ကုလသမဂ္ဂရဲ့ Global Stock Take အစီရင်ခံစာမှာလည်းအန္တရာယ်ကင်းတဲ့အပူချိန်အောက်မှာဆက်ပြီးအသက်ရှင်နိုင်ဖို့ဆိုရင်2030အရောက်မှာဖန်လုံအိမ်ဓာတ်ငွေထုတ်လွှတ်မှု4,300,000,000,000 လုံးရှော့ချမှဖြစ်လိမ့်မယ်လို့ပြောထားပါတယ်။ဒါပေမဲ့လည်းနိုင်ငံတွေပေးထားတဲ့ဂတိကဝတ်တွေအရလက်ရှိဖန်လုံအိမ်တန်းငွေထုတ်လွှတ်မှုရှော့ချရေးက10,000,000,000နှုန်းတော်မရှိသေးပါဘူ
းဒီနှစ်2024ခုနှစ်ဟာကမ္ဘာလူဦးရေတဝက်ကျော်တို့ကသူတို့ကိုဦးဆောင်မဲ့လူတွေကိုမဲပေးရွေးချယ်ကြမှာဖြစ်တဲ့အတွက်ဒီနှစ်ကိုရွေးကောက်ပွဲနေလို့သတ်မှတ်ရမှာဖြစ်ပါတယ်ရွေးကောက်ပွဲတွေကကမ္ဘာအပြောင်းအလဲတွေကိုဖန်တီးနိုင်တဲ့ဆိုတာ2022ခုနှစ်ကဘရာဇီးလ်ရွေးကောက်ပွဲကိုကြည့်ရင်သိနိုင်ပါတယ်တဘာဝပတ်ဝန်းကျင်အရေးဦးစားပေးတဲ့လူဝစ်အင်နာစီယိုလူလာဒီဆီလ်ဗာကသမရအဖြစ်ပြန်လည်အရွေးခံခဲ့ရတဲ့နောက်ပိုင်းဘရာဇီးလ်နိုင်ငံထဲကအမေဆုံတစ်တော်ကြီးရဲ့တစ်တော်ဖြုံးတီးမှုက20နှစ်ရာခိုင်နှုန်းအထိကြာဆင်းခဲ့ပါတယ်အမေရိကန်ပြည်ထောင်စုမှလည်းသမရဂျိုးဘိုင်ဒန်ရွေးခံရပြီးတဲ့နောက်ဥဒုရာသီအရေးအတွက်ဒေါ်လာဘီလီယံ380နီးပါးပါဝင်တဲ့သမိုင်းဝင်ပြဋ္ဌာန်းချက်တရချမှတ်နိုင်ခဲ့ပါတယ်အမေရိကန်အခြေစိုက် WRI အဖွဲ့ကပညာရှင်ပေါင်း2000ကျော်ရဲ့ကွင်းစင်လေးလာဆောင်ရွက်ချက်တွေအကြံပြုတင်ပြချက်တွေအရ2024ခုနှစ်အတွင်းစောင့်ကြည့်ရမယ့်ကိစ္စရကြီးလေးခုရှိပါတယ်ကမ္ဘာပူနွေးမှုကိုဆက်မှုခေဦးကာလကရှိခဲ့တဲ့အပူချိန်ထက် 1.5 ဒီဂရီဆယ်စီယပ်ကျော်မသွားရေးဆိုတဲ့ရင်မှတ်ချက်အတိုင်းနိုင်ငံရေးသမားတွေဆောင်ရွက်ကြမလားဆိုတာကနံပါတ်1မှာရှိပါတယ်2024ခုနှစ်အတွင်းမဲဆန္ဒရှင်ပြည်သူတွေအနေနဲ့ဒီရွေးကောက်ပွဲမှာရာသီဥတုဆိုင်ရာအရေးဦးစားပေးမလားရွေးကောက်ခံခေါင်းဆောင်တွေကလည်း 1.5 ဒီဂရီစင်နီဂရိတ်လမ်းကြောင်းနဲ့အညီရဲဝင်စွာဆောင်ရွက်ကြမလားဆိုတာစောင့်ကြည့်ရမှာပါဒုတိယကတော့အစားအစာကိစ္စပါဖလွန်အိမ်တက်ငွေထုတ်လို့မှုအားလုံးရဲ့34ရာခိုင်နှုန်းဟာအစားအစာတွေစီကလာပါတယ်ကမ္ဘာမှာဆာလောင်ငတ်မွနေတဲ့လူတန်းရာနဲ့ချီရှင်နေပေမဲ့လည်းစိုက်ပျိုးထုတ်လုပ်ထားသည်များစားနပ်ရိက္ခာအားလုံးရဲ့၃ပုံ၃ပုံဟာတေယူပို့ဆောင်ရေးစနစ်တိုးလောင်သိမ်းဆည်းမှုစနစ်တို့ကြောင့်လေလွင်ပျက်စီးနေရပါတယ် ရေရှည်တည်တံ့တဲ့စိုက်ပျိုးရေးစနစ်နဲ့ခန္ဓာရင်ရှိတဲ့အစားအစာစနစ်တွေကိုနိုင်ငံတော်ရဲ့ဥတုရသီဆိုင်ရာစီမံချက်တွေမှာထည့်သွင်းပါမယ်ဆိုပြီးတော့နိုင်ငံရေးသမားတွေကကတိပြုထားတဲ့အတိုင်းအကောင့်ထည့်ဖို့ဆောင်ရွက်မလားဆိုတာကိုလည်းစောင့်ကြည့်ရမယ့်အချက်တစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့အရှိန်ကောင်းလာနေပြီဖြစ်တဲ့တန်ရှင်စွမ်းအင်တွေကိုလှူဒါန်းလှလမ်းမိနိုင်ဖို့အတွက်ကမ္ဘာလျှပ်စစ်ဓာတ်အားလိုင်းတွေကိုခင့်မင်အောင်မွန်မှန်ပြင်ဆင်သွားဖို့ဖြစ်ပါတယ်။ဒီကဏ္ဍမှာဦးစားပေးရင်းနှီးမြှုပ်နှံကြမလား။သဘောထားကွဲလွဲစရာတွေဖြစ်လာနိုင်တဲ့မူဝါဒတွေဘာနာရေးမြေယာနဲ့ဤပညာဆိုင်ရာစိန်ခေါ်ချက်တွေကိုဘလို့ကင်တွေ့ကြမလဲဆိုတော့ကိုလည်းစောင့်ကြည့်ရမယ်လို့ WR ကထောက်ပြပါတယ်။ကိုနစ်ဆက်တဲ့အပူချိန်တွေမြင့်တက်လာတာမှာအထူးသဖြင့်စီရင်နွန်ပါပြီးတော့မိလျော့ခန့်လူမှုအတိုင်းဝိုင်းတွေမှာအပူတန်းကြောင့်ပဲအသက်တွေဆုံးရှုံးခဲ့ရပါတယ်။ရေသူဥသူဖောက်ပြန်မှုရဲ့အကျိုးသက်ရောက်မှုတန်းကိုကြုံနေရတဲ့လူတွေရဲ့အခွင့်အရေးတွေကိုဘလို့ကာကွယ်ပေးမလဲ။ဥဒရာသည်ပြောင်းလဲမှုရဲ့အတန်တိတ်လူသက်သမားအဖြစ်တင်စားခေါ်ပေါ်နေကြတဲ့အပူတန်းကိစ္စဘလို့ကင်တွေ့မလဲ။ကဘာလူဦးရေတဝက်ကျော်နေထိုင်ရာမြို့ကြီးပြကြီးတွေကအပူချိန်လွန်ကဲမှုကိုဥဆောင်ဖြစ်ရှင်းမလားဆိုတာကလည်းစောင့်ကြည့်ရမယ့်အကြောင်းအရာနံပါတ်၄ဖြစ်တယ်လို့ WI ကဖော်ပြပါတယ်။
These pair are four stories on the politics.
ဒါတွေကတော့ဥဒုယာတီအရေးတိုးပြန်ဆောင်ရွက်ရမယ့်အကြောင်းအရာ၄ရပ်ဖြစ်တယ်လို့ကျွန်တော်တို့ရင်ဆိုင်နေရတဲ့အကြီးမားဆုံးစိန်ခေါ်ချက်တွေလည်းဖြစ်ပါတယ်။နိုင်ငံရေးစိန်ခေါ်ချက်ကတော့သိပ္ပံပညာရှင်တွေပြောတဲ့အတိုင်းကဘာအပူချိန်ကိုတိတသမ5ဒီဂရီကြောမသွားအောင်နိုင်ငံတော်အစီအစဉ်အဖြစ်နဲ့ဘူဝါရချမှတ်ဆောင်ရွက်ဖို့ဖြစ်ပါတယ
်အခုလိုဥဒုယသည်ပြောင်းလဲမှုအချက်အတဲတွေပို့ပြီးတော့ဆွေးလာတဲ့ကာလအထက်မှာပဲအမေရိကန်မက္ကဆီကိုဗြိတိန်အိန္ဒိယနဲ့အင်ဒိုနီးရှားနိုင်ငံတို့မှာရွေးကောက်ပွဲတွေဒီနှစ်ထဲကျင်းပမှာဖြစ်ပါတယ်ဒီနှစ်ကျင်းပမယ့်ရွေးကောက်ပွဲဟာဒီရာစုနှစ်အတွက်တော့အရေးအကြီးဆုံးဖြစ်တယ်လို့လည်းပညာရှင်တွေကပြောပါတယ
် and national level governmentswork with cities to support
ချမ်းသာတဲ့တိုင်းပြည်တွေကြောင့်အပူချိန်တွေပိုမြင့်တက်လာတယ်လို့ပြောရပါလိမ့်မယ်။ရုပ်ကျွင်းလောင်စာထုတ်ယူသုံးစွဲမှုကနေဆယ်စုနှစ်တည်းနဲ့ချီအကျိုးမြတ်တွေရရှိကြတဲ့ချမ်းသာတဲ့နိုင်ငံတွေဟာရာသီဥတုပြောင်းလဲမှုထိန်းချုပ်ရေးအတွက်အရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ဒါကြောင့်ပြောင်းလဲလာတဲ့ရာသီဥတုနဲ့သဟဇာတာကြောင့်အောင်ကျိုးပန်းနေတဲ့စည်ရင်းနွမ်းပါတဲ့တိုင်းပြည်တွေကိုချမ်းသာတဲ့တိုင်းပြည်တွေကအားပေးကူညီရမှာဖြစ်ပါတယ်။
မူဝါဒတွေကိုယ်တော်မှန်မှန်ကန်ကန်ချမှတ်ကျင့်သုံးနိုင်မယ်ဆိုရင်တော့ကာဗွန်တန့်ွက်တွေကျဆင်းပြီးသဘာဝတရားကြီးရှင်သန်ကောင်းမွန်လာမှာဖြစ်တယ်လို့တန့်စင်တဲ့လေထုပုံမကောင်းမွန်တဲ့ကျမ်းမာရေးတာမှာပဲအလုတ်အကင်တစ်ပေါင်း65တန်အထိတိုးလာပါလိမ့်မယ်လို့လည်း WR ကပြောပါတယ်။ကမ္ဘာအနာဂတ်ကိုပုံဖော်နေကြတဲ့နိုင်ငံရေးသမားတွေစီးပွားရေးလုပ်ငန်းတွေအတွက်ယာတိဥသူမြတ်တာပြီးပုံမကောင်းမွန်တဲ့အနာဂတ်ပေါ်ပေါက်လာအောင်လို့ WRI ပညာရှင်တွေကကမ္ဘာအရေးရပ်မှာကွင်းဆင်းလေ့လာပြီးတော့အခုလိုနှစ်စဉ်တင်ပြအကြံပြုနေကြတာလည်းဖြစ်ပါတယ်။ကျမနောင်လာပ
ါ။ဒီနေ့2024ခုနှစ်မှာစောင့်ကြည့်ရမယ့်သဘာဝပတ်ဝန်းကျင်ကိစ္စတွေကိုနားလည်အောင်ပြပြပေးခဲ့တာပါ။အခုတော့သတင်းတွေတဲကသုတအစီအစဉ်မှာကမ္ဘာနိုင်ငံများရဲ့ကြွယ်ဝမှုအညွှန်းကိုပြောထားပါဗျ။နိုင်ငံတွေရဲ့တိုးတက်မှုလွတ်လပ်မှုနဲ့တာဝန်ခံမှုစတာတွေအားလုံးကိုတိုင်းတာသတ်မှတ်တဲ့ကြွယ်ဝမှုအညွှန်းကိန်းကို Legatum Institute ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့ကထုတ်ပြန်လိုက်ပါဗျ။သူတို့သုံးသက်တိုင်းတာတဲ့အချက်လက်တွေအကြောင်းမညညိုတွင်ပြောပြပေးပါအောင်ခင်ဗျာ။
နိုင်ငံရေးစီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍတွေကအချက်လက်တွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေအနေနဲ့စစ်တမ်းကောက်ယူသုတေသနပြုပြီးနှစ်စဉ်နှစ်တိုင်းစီရင်စရာတွေကိုထုတ်ပြန်ပြောဆိုကြပါတယ်။ပြီးခဲ့တဲ့လပိုင်းကပဲကုန်ဆုံးခဲ့တဲ့2023ခုနှစ်အတွင်းမှာကမ္ဘာနိုင်ငံတွေအကြားချမ်းသာကြွယ်ဝမှုနဲ့ပတ်သက်တဲ့အညွှန်းကိန်းတွေကိုလည်းသုတေသနအဖွဲ့တွေကထုတ်ပြန်လိုက်ပြီးဖြစ်ပါတယ်။ဒီအညွှန်းကိန်းပြစရာကို Legatum Institute အဖွဲ့ကြီးကထုတ်ပြန်ခဲ့တာပါဒီအဖွဲ့ကြီးကကမ္ဘာနိုင်ငံတွေနဲ့အတူအဲ့ဒီနိုင်ငံတွေမှာမှီတင်းနေထိုင်ကြတဲ့လူမှုအတိုင်းဝိုင်းတွေရဲ့ပြည်စုံကြွယ်ဝမှုအတွေ့ဆောင်ရွက်နေတဲ့စီးပွားရေးပညာရှင်တွေနဲ့ဖွဲ့စည်းထားတဲ့နိုင်ငံတကာအဖွဲ့အစည်းကြီးတစ်ခုဖြစ်ပါတယ်ကြွယ်ဝမှုဆိုတဲ့နေရာမှာငွေကြီးချမ်းသာကြွယ်ဝမှုတစ်ခုတည်းကိုတိုင်းတာပြီးစစ်တမ်းကောက်ယူအညွှန်းကိန်းတွေထုတ်ပြန်တာမဟုတ်ဘဲနိုင်ငံသားတွေရဲ့ဘဝရည်တည်မှုဆိုင်ရာအခြေခံကြတဲ့အချက်အလက်တွေပေါ်မှာပါစစ်တမ်းယူသုံးသပ်ဆုံးဖြတ်ကြတာဖြစ်ပါတယ် 2023ခုနှစ်အတွင်းမှာလည်းဒီအဖွဲ့အစည်းကြီးကတနိုင်ငံချင်းတမိသားစုချင်းတဦးတယောက်ချင်းစီကနေအကဲဖြတ်သူတေသနာပြုမှတ်တမ်းအတွေ့အကြောင်းအရာ12ခုပေါ်အခြေပြုရယူခဲ့တာပါအဲ့ဒီအကြောင်းအရာ12ခုကတော့ဘေးကင်းလုံခြုံမှုကိုယ်ပိုင်လွတ်လပ်ခွင့်အုပ်ချုပ်မှုလူမှုရေးဆိုင်ရာအချက်အလက်ရင်းနှီးမြှုပ်နှံမှုဆိုင်ရာပတ်ဝန်းကျင်လုပ်ငန်းဆောင်တာအခြေအနေအခြေခံအဆောက်အအုံနဲ့ဈေးကွက်လက်ခံရရှိမှုစီးပွားရေးဆိုင်ရာအရေးအသွေးနေထိုင်မှုအခြေအနေကျန်းမာရေးပညာရေးနဲ့သဘာဝပတ်ဝန်းကျင်တို့ဖြစ်ကြပါတယ်ဒီချက်လက်တွေနဲ့နိုင်ငံပေါင်း169နိုင်ငံကိုစစ်တမ်းကောက်ယူပြီးသုတေသနပြုအညွှန်းကိန်းတွေထုတ်ပြန်ခဲ့တာမှာတော့2023ခုနှစ်ထဲမှာတကဘာလုံးအတိုင်းအတာနဲ့ကျွယ်ဝမှုအမြင့်ဆုံးနိုင်ငံကတော့ဥရောပမြောက်ပိုင်းကစကန်ဒီနေးဗီးယားနိုင်ငံတစ်ခုဖြစ်တဲ့ဒိန်းမတ်နိုင်ငံဖြစ်ပါတယ်ဒါအပြင်ဆွီဒင်၊နော်ဝေး၊ဖင်လန်နဲ့ဆွစ်ဇာလန်နိုင်ငံတွေကလည်းချမ်းသာကြွယ်ဝမှုအမြင့်ဆုံးနိုင်ငံတွေစီးရင်မှာထိတ်တန့်ကရှိနေပါတယ
်။ဒလာဒတ်အလကျမန်ဝါဒန်ဟာရီဟာဟာဟာဟာအလဟာဟာ
တောင်ဆူဒန်နိုင်ငံကတော့အဆင့်အနှိမ့်ဆုံးနိုင်ငံအဖြစ်ရှိနေတာပါ။တောင်ဆူဒန်နိုင်ငံလိုပဲယေမင်Central Africa, Afghanistan နဲ့ Somalia နိုင်ငံတွေကလည်းကြွယ်ဝမှုအနေဆုံးနိုင်ငံတွေအဖြစ်ရှိနေကြပါတယ ASEAN နိုင်ငံတွေအပါအဝင်ဖြစ်တဲ့အရှေ့အာရှနဲ့ Pacific ဒေသဆိုင်ရာနိုင်ငံတွေမှာတော့ New Zealand နိုင်ငံကကြွယ်ဝမှုအရှိဆုံးနိုင်ငံအဖြစ်နဲ့ကမ္ဘာအဆင့်30မှာရှိနေပါတယ်။အဲဒီနောက်မှာတော့ Australia, Japan, Singapore နဲ့ Taiwan တို့ရှိနေပါတယ်။ဒီဒေသတွေမှာကြွယ်ဝမှုအနှိမ့်ဆုံးနိုင်ငံကတော့ကမ္ဘာအဆင့်143မှာရှိနေတဲ့မြန်မာနိုင်ငံဖြစ်နေပါတယ်။ဒါအပြင်2023ခုနှစ်အတွင်းမြန်မာနိုင်ငံဟာကမ္ဘာမှာအဆိုးဝါးဆုံးနိုင်ငံတစ်ခုဖြစ်သွားတယ်လို့လည်း Legatum အဖွဲ့ကြီးရဲ့2023ကြွယ်ဝမှုအညွှန်းကိန်းထုတ်ပြန်တဲ့စာရင်းမှာဖော်ပြထားတာပါရှင
်။ကမ္ဘာနိုင်ငံတွေရဲ့ကြွယ်ဝမှုအညွှန်းကိန်းနဲ့မြန်မာနိုင်ငံနောက်ဆုံးရောက်နေခဲ့တာကိုမှတ်ညွှန်းညွှန်းလင်းပြပြခဲ့တာပါ။အခုတော့ VOA American တိုင်းရဲ့စနေညပတ်စဉ်စနေညစီစဉ်နေအဆုံးမသက်ခင်သတင်းချင်းချက်ကိုကိုစောဝန်လှိုင်ပြပြပေးပါအောင်ခင်ဗျာ။
ဂျော်ဒန်နိုင်ငံကအမေရိကန်စစ်တပ်အခြေစိုက်စခန်းမှာအမေရိကန်တပ်ဖွဲ့ဝင်3ယောက်သေဆုံးခဲ့ရတဲ့တိုက်ခိုက်မှုကိုလက်တုံ့ပြန်တဲ့အနေနဲ့အီရန်နဲ့ဆီးရီးယားနိုင်ငံတွေကအီရန်ပံ့ပိုးထားတဲ့အဖွဲ့တွေရဲ့ပြစ်မှတ်တွေကိုအမေရိကန်ကလေကြောင်းနဲ့တောက်ကြနေကတိုက်ခတ်ခဲ့ပါတယ်။နောက်ထပ်လည်းတိုက်ခိုက်မှုတွေလုပ်သွားအောင်မယ်လို့အင်ပီရိုအမျိုးသားလုံခြုံရေးကောင်စီပြောခွင့်ရဂျွန်ကာဗီကပြောကြားခဲ့ပါတယ်ခင်ဗျာ။ကုလသမဂ္ဂလုံခြုံရေးကောင်စီမှလာမယ့်တနင်္လာနေ့ဖေဖော်ဝါရီလ5ရက်နေ့မှာမြန်မာအရေးတည်ထောင်ဆွေးနွေးကြဖို့စီစဉ်ထားပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှာတနင်္လာနေ့ဒေသစံတော်ချိန်မနေ့ဆယ်နေ့မှာဆွေးနွေးမှာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်စီရဲ့အယက်သားတွေအပေါ်အကြမ်းဖက်မှုတွေတရားလက်လွတ်ဖမ်းဆီးမှုတွေအဆုံးသတ်ပြီးမြန်မာပြည်သူတွေစီလူသားစာနာမှုအကူအညီတွေရောက်ဖို့နဲ့လူ့အခွင့်အရေးကိုလေးစားပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းကိုပြန်လည်လျှောက်လှမ်းဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ခိုင်မာတဲ့လှုပ်ဆောင်မှုကိုပြသဖို့အမေရိကန်သမ္မတကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကဖေဖော်ဝါရီလ1ရက်စစ်အာဏာသိမ်း3နှစ်ပြည့်နှစ်ပတ်လည်နေ့မှာကြီးညာချက်ထုတ်ပြန်တောင်းဆိုပြီးမှအခုလိုမြန်မာအရေးတည်ထောင်ဆွေးနွေးပွဲပြုလုပ်ဖို့ဖြစ်လာတာပါခင်ဗျာ
ကျေးဇူးပါကိုစောဝင်းလိုက်အခုလိုသတင်းအချင်းချုပ်ပြီးမှတော့ VO ရဲ့စနေညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစီအစဉ်ထုတ်လွှင့်မှုကကိုရဲနိုင်ပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Helen Cordian နဲ့ National Kelly တို့ဖြစ်ပါတယ်ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VO ကိုအခုလိုကြည့်ရှုအားပေးခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေကောင်းကောင်းလေးအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ